Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ18ရက်ဗုဒ္ဓဟူးနေ့ VOA American တန်ရညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲရေးဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာဒီကနေ့မဲခွဲတည်ပြုမယ်လို့မျှော်လင့်ရပါတယ်။တောင်ကိုရီးယားနိုင်ငံမှာခြေစိုက်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအတွက်တောင်ကိုရီးယားနိုင်ငံဘက်ကပုံမှန်အကုန်ကျခံသုံးစွဲရေးနိုင်ငံတာဝန်ရှိသူတွေကြားဆွေးနွေးခဲ့ကြပြီးမြဲသဘောတူညီချက်မရဘဲဒီကနေ့ပဲဆုံးသတ်သွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပေးမှာပါ။
အဲ့ဒီနောက်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကတရားဆွဲဆိုခဲ့တာကိုတွားရောက်ရင်ဆိုင်ခဲ့တာနဲ့ပတ်သက်လို့ဒီကနေ့ဒေါအောင်ဆန်းစုကြည်ကတိုင်းပြည်ကိုအခုလိုရှင်းလင်းပြောပြသွားပါတယ်
။ကျွန်မအနေနဲ့ဒီလိုမျိုးလက်နက်ကန်ပဋိဖက်ကတွေရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေမျိုးတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိနိုင်တယ်။တရားမျှတမှုတွေ
အခုလိုဒေါအောင်ဆန်းစုကြည်ရဲ့ပြည်သူကိုရှင်းလင်းတင်ပြချက်ပေါ်သုံးသပ်ချက်တချို့ကိုလည်းဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အဲဒီနောက်ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တအောင်ပလောင်အဖွဲ့တို့ရဲ့တိုက်ပွဲတွေအရှိန်ပြန့်မြင့်လာနေတဲ့အခြေအနေနဲ့အတူနေပြည်တော်ကဗစ်တိုးရီးယားရဲ့တပ်ငယ်လိမ်ပိုင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာတန်တရားတရားခံဖြစ်ဖမ်းဆီးခံထားရသူကိုအောင်ကြီးကိုဒီကနေ့တရားရုံးကပြန်လွှတ်ပေးလိုက်တယ်ဆိုတာကိုလည်းပြောပြပေးမှာပါ။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ပြောပြပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲရေးဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာဒီကနေ့မဲခွဲအတည်ပြုလိမ့်မယ်လို့မျှော်လင့်ရပါတယ်။တရားစွဲဖို့မဲခွဲအတည်ပြုခဲ့မယ်ဆိုရင်တော့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရားစွဲခံရတဲ့တတိယမြောက်သမ္မတဖြစ်လာမှာပါ။ရှင်းနှစ်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာယူကရိန်းနိုင်ငံပါဝင်ပတ်သက်လာအောင်အာဏာလွှဲသုံးစားလုပ်မှုလွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းတသက်ထွက်ဆိုဖို့စင်ခေါ်တာတွေထောက်ထားတောင်းခံတာတွေကိုညှင်းဆန်ခဲ့တဲ့အတွက်လွှတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုနှောက်ယှက်မှုတွေနဲ့သမ္မတပေါ်ဆွဲချက်တင်ထားတာဖြစ်ပါတယ်။သမ္မတပေါ်ဆွဲချက်တွေကိုတော့မနေ့တုန်းကပဲချမှတ်လိုက်တဲ့စီမင်းနေရအောက်လွှတ်တော်မှာဒီကနေ့6နိုင်လောက်ကြောင်းဆွေးနွေးသွားကြမှာပါ။ဒီကနေ့မွန်လွယ်ပိုင်းအောက်လွှတ်တော်မှာမဲခွဲမဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကလည်းဒီကနေ့မှာပဲမီရှိဂန်ပြည်နယ်ကမဲဆွယ်စည်းရုံးရေးပွဲမှာမင်းငွန်ပြောဖို့စီစဉ်ထားပါတယ်။ဒီနေ့အောက်လွှတ်တော်မှာမဲခွဲရမှာတော့လူများစုဖြစ်တဲ့ဒီမိုကရက်တစ်ကထောက်ခံကြမှာဖြစ်ပေမဲ့သမ္မတရဲ့ Republican Party ကကိုယ်စားလှယ်ကတော့ကန့်ကွက်ကြလိမ့်မယ်လို့လည်းခံမှန်းရပါတယ်။ Republican တွေအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာရှေ့လဇန်နဝါရီလတဲ့မဲခွဲရမှာတော့ကိုယ်စားလှယ်မဲ၃ပုံ၂ပုံနဲ့အဆုံးဖြတ်ပေးရမှာဖြစ်တာကြောင့်တရားစွဲမယ့်အစီအစဉ်အထက်လွှတ်တော်မှာအရင်းနှိမ့်မဲ့အလားအလာတွေလည်းရှိနေပါတယ်။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာပဲသမ္မတ Trump ကတော့သူ့ဘက်ကအမှားရင်းလုပ်ခဲ့တာမရှိတဲ့ကြောင်း Twitter လူမှုကွန်ရက်ကနေစက်တိုက်စလို့မှတ်ချက်တွေရေးသားပြောဆိုခဲ့တာပါ။အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi တံကိုလည်းမနေ့ကဆံမျက်နှာ6မျက်နှာရှိတဲ့စာဆောင်ပေးပို့ခဲ့ပြီးဆွဲချက်တွေမှာပါဝင်တဲ့အချက်တွေကိုဒီမိုကရက်တစ်ဘက်ကသာကျူးလွန်ခဲ့တာဖြစ်တဲ့ကြောင်းလည်းတံပြန်ဆွဆွဲရေးသားဖော်ပြထားပါတယ်
။ American သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအောက်လွှတ်တော်မှာဒီကနေ့မဲခွဲတော့မယ့်အချိန်မှာပဲ American မျိုးကြီးတွေမှာသမ္မတထရမ့်ကိုဆန့်ကျင်ဆန္ဒပြနေကြပါတယ်။New York, Los Angeles နဲ့ American မြို့ကြီးတွေမှာဆန္ဒပြနေကြတဲ့သူတွေကသမ္မတ Trump ကိုရတုကနှုတ်ထွက်ပေးဖို့လိုလားနေတာပါ။သမ္မတ Trump ကတော့သူ့အပေါ်တရားစွဲဆိုရေးလုပ်ငန်းစဉ်အားလုံးကိုနိုင်ငံရေးအရာလှုပ်ကြံဖန်တီးမှုဖြစ်တယ်ဆိုပြီးဆက်တိုက်ဆိုသလိုဝေဖန်ပြောဆိုလာတာပါ။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ American နိုင်ငံသားတွေကြားသဘောထားကွဲပြားမှုတွေရှိနေပေမဲ့လည်းဆန္ဒပြသူတွေဘက်ကတော့တက်တည်ထွက်ဆိုချက်တွေကိုထပ်ပြီးတော့ကြားချင်နေတာပဲ။ယူကရိန်းနိုင်ငံအရေးပေါ်လိုအပ်နေတဲ့စစ်ရေးအထောက်အပံ့ကိုရယက်ဆိုင်ခံထားပြီးတော့2020အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပြိုင်ဖက်တဦးဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတကိုသမ္မတထရမ့်ကချိန်ချောက်ခဲ့သလားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သမ္မတကိုအရေးယူရေးကိစ္စရပ်တွေပေါ်ပေါက်လာတာဖြစ်ပါတယ်။သမ္မတကိုတရားစွဲဆိုရင်လွှတ်တော်ကြားနာပွဲတွေမှာနိုင်ငံရေးပြောကမကင်ဘူးလို့အမေရိကန်ပြည်သူပြည်သား40ရာခိုင်နှုန်းကယူဆနေတာလည်းဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံမှာခြေစိုက်ထားတဲ့အမေရိကန်တပ်ဖွဲ့ဝင် 28,500 ထွေတောင်ကိုရီးယားနိုင်ငံကပုံမှန်အကုန်ကျခံသုံးဆွဲရေးနိုင်ငံတာဝန်ရှိသူတွေကြားဆွေးနွေးမှုတွေမှာသဘောတူညီချက်မရဘဲဒီကနေ့ပဲဆုံးသတ်သွားပါတယ်။ လက်ရှိသဘောတူညီချက်ဒီဇင်ဘာလ31ရက်နေ့မှာကုန်ငွေမှာနှစ်နိုင်ငံတာဝန်ရှိသူတွေနောက်ဆုံးအကြိမ်ဖြစ်ဆိုးမျိုးမှာနှစ်ရက်ကြာဆွေးနွေးခဲ့ကြတာပါလက်ရှိသဘောတူညီချက်အရတောင်ကိုရီးယားနိုင်ငံကပေးနေတဲ့တစ်နှစ်စာဒေါ်လာ5ဘီလီယံထက်50ချောင်းများတဲ့ပမာဏကိုပေးရဖို့အမေရိကန်ဘက်ကတောင်းဆိုနေတာလို့လည်းတောင်ကိုရီးယားလွှတ်တော်မှတရားပြောပါတယ်အမေရိကန်နဲ့ဦးစားပေးမူဝါဒဖြင့်ကျင်းသုံးနေတဲ့သမ္မတထရန့်ကတော့မြောက်အတ္တိတ်စာချုပ်ဖော်ဝင်နေတဲ့ဂျပန်တောင်ကိုရီးယားပါဝင်မဟာမိတ်နိုင်ငံတွေအနေနဲ့ကာကွယ်ရေးအတွက်ပုံမှန်သုံးဆွဲကြဖို့တောင်းဆိုနေတာပါတောင်ကိုရီးယားနိုင်ငံကအမေရိကန်တပ်ဖွဲ့တွေရဲ့အကာအကွယ်နဲ့အကျိုးအမြတ်ရနေတဲ့ချမ်းသာတဲ့နိုင်ငံတစ်နိုင်ငံဖြစ်နေလဲမကြာခဏဆက်ဆွဲပြောဆိုလို့ရှိပါတယ်1950ပြည်ကနေ1953ခုနှစ်ထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်သွားပြီမလဲတောင်ကိုရီးယားဟာအခုချိန်ထိမြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ဆက်လက်ရင်ဆိုင်နေရတာပါတောင်ကိုရီးယားဆွေးနွေးညီနက်ရေးမှူးဂျွန်အွန်ဘိုဦးဆောင်တဲ့အဖွဲ့နဲ့အမေရိကန်ကိုယ်စားလှယ်ဂျိမ်းစ်တန်ဟတ်တို့ဦးဆောင်တဲ့အဖွဲ့တို့ကြားဆွေးနွေးမှုတွေအရင်တနေ့တုန်းကလိုပဲသတ်မှတ်ရမှာသဘောတူညီချက်မရနိုင်ပဲဖြစ်ခဲ့တဲ့အတွက်လက်ရှိသဘောတူညီချက်အတိုင်းဆက်လက်အတည်ပြုနေဦးမှာပါဒါမှမဟုတ်သဘောတူညီချက်မရခဲ့ရင်အမေရိကန်တပ်ဖွဲ့တွေဆက်ချထားချင်မှထားတော့မယ်ဆိုပြီးအမေရိကန်ဘက်ကလည်းသတိပေးထားပါတယ်နောက်တစ်ချိန်ဆွေးနွေးပွဲတွေကိုတော့ရှေ့လာတဲ့အမေရိကန်ပြည်တော်စုမှကျင်းပဖို့စီစဉ်ထားပေမဲ့နေ့ရက်အတိအကျတော့မသတ်မှတ်ရသေးပါဘူးတောင်ကိုရီးယားနိုင်ငံရေးဌာနကတော့မျှတပြီးတင့်တင့်လျှောက်ပတ်တဲ့နှစ်ဖက်လက်ခံနိုင်မဲ့သဘောတူညီချက်မျိုးတွေကနှစ်နိုင်ငံကြားမဟာမိတ်ညီညွတ်ရေးကိုပုံမခိုင်မာအားကောင်းစေနိုင်တယ်ဆိုပြီးပြောဆိုထားပါတယ်
တတင်းမီဒီယာအလို့ဟာအနေများတဲ့အသံမွေးဝမ်းကြောင်းလုပ်ငန်းအမျိုးအစားတစ်ခုအဖြစ်ဆက်ရှိနေတော့မယ်လို့နေစီမချတတင်းထောက်များအဖွဲ့ RSF ကပြောပါတယ်။ဒီနှစ်အတွင်းတတင်းမီဒီယာသမား49ယောက်အသက်ခံရပြီးလက်ရှိမှာ389ယောက်အကျဉ်းကျနေပြီးတော့59ယောက်ကတစ္ဆေကံတွေအဖြစ်ဖမ်းဆီးခံရတယ်လို့ RSF ကပြောပါတယ်။ဒီကမ္ဘာလုံးမှာတတင်းမီဒီယာသမားတွေအသက်အန္တရာယ်ရှိတဲ့အထိတက်ခတ်ခံရတာနဲ့စူဇိုဝါပြုတ်မှုဆက်ဆံခံရမှုဆိုင်ရာဒီဇင်ဘာလ19ရက်နေ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာ RSF အဖွဲ့ကအဲ့ဒီလိုဖော်ပြထားတာပါ။2019ခုနှစ်အတွင်းအသက်ခံရတဲ့သတင်းမီဒီယာသမားအရေအတွက်ဟာ16နှစ်အတွင်းအနှိမ်ဆုံးအရေအတွက်ဆိုတာကိုလည်းဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်20အတွင်းတစ်နှစ်ကိုသတင်းမီဒီယာသမားအယောက်80ဖြန်းမြခြင်းအပြင်အသက်ခံခဲ့ရတာနဲ့နှိုင်းယှဉ်ရင်ဒီနှစ်မှာသမိုင်းတင်နေသွားတာဟာအထူးကအဖြစ်စစ်ဖြစ်နေတဲ့နေရာတွေမှာအသက်ခံရတဲ့သတင်းမီဒီယာသမားအရေအတွက်လျော့ချသွားတာကြောင့်ဖြစ်တယ်လို့လည်း RSF ကပြောပါတယ်။ဆီးရီးယားအာဖဂန်နစ္စတန်နဲ့ယီမန်နိုင်ငံတွေကလက်နက်ကိုင်ပဋိပက္ခတွေအကြောင်းသတင်းယူရင်းပြေးကြတဲ့နေ့ကသေဆုံးသွားတဲ့သတင်းမီဒီယာသမား34ယောက်ရှိပြီးတော့ဒီနှစ်မှာတော့စုစုပေါင်း18ယောက်သေဆုံးပါတယ်။ဒါပေမဲ့လည်းလက်နက်ကိုင်ပဋိပက္ခဖြစ်မနေတဲ့နိုင်ငံတွေမှာသေဆုံးတဲ့သတင်းမီဒီယာသမားအရေအတွက်ကအရင်နှစ်တွေကအတိုင်းများနေဆဲပဲဖြစ်ပြီးတော့မက္ကဆီကိုတနိုင်ငံထဲမှာတင်10ယောက်ရှိတယ်လို့ RSF ရဲ့အစီအခံစာထဲမှာဖော်ပြထားပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ Your American တန်မြန်မာဘာသာအစီအစဉ်ရဲ့ဟုတ်ဒုနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပါကစ္စတန်နိုင်ငံကမတည်ငြိမ်ဖြစ်နေတဲ့အနောက်မြောက်ဘက်ဒေသမှာပိုလီယိုအကျော်စီရောဂါတိုက်ဖျက်ရေးစီစဉ်တွေလိုက်ပါသွားတဲ့ရဲတပ်ဖွဲ့ဝင်2ယောက်ဟာတနင်္သမားရီရဲ့လက်ချက်နဲ့ဒီကနေ့ပဲတည်ဆုံသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ခိုင်ဘာပက်စတွန်ကွာဒေသကအပိုက်တီယာမြို့ကိုခြေလျင်သွားနေတဲ့ရဲတပ်ဖွဲ့ဝင်တွေကိုတနင်္သမားရီဖိကတ်ခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောဆိုထားတာပါ။တကယ်တူရထွက်ပြေးသွားပြီးအာနာမိုင်းနေလိုက်လံရှာဖွေနေတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဒေသခံကလေးတွေပိုလီယိုရောဂါကာဝယ်ဆေးထိုးဖို့အတွက်တရင်တဆင်းသွားနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုရဲရွာလုံညုံရေးဆောင်ရှောက်နဲ့လိုက်ပါရင်တက်ခတ်ခံခဲ့ရတာပါ။တက်ခတ်မှုနဲ့ပတ်သက်လို့ဘသူကမှတော့သူတို့လက်ချက်ဖြင့်လက်တလုံးထုတ်ဖော်ကြေညာတာမရှိသေးပါဘူး။ကာဝယ်ဆေးထိုးတာဟာသားသမီးများကိုရည်ရွယ်ပြီးအနောက်နိုင်ငံတွေကလုပ်နေတဲ့အစီအစဉ်ဖြစ်တာလီဘန်တွေကချင်းချောက်မှုတွေရှိနေပေမဲ့ပါကစ္စတန်နိုင်ငံကတော့ပိုလီယိုရောဂါတက်ဖြစ်ရေးလုပ်ငန်းတွေကိုပုံမှန်ဆောင်ရွက်နေတာပါ။ပိုလီယိုကာဝယ်ဆေးထိုးတဲ့ဖွဲ့တွေနဲ့လွန်ကျွေးတက်ဖွဲ့တွေကဆိုရင်လည်းမကြာခဏဆိုသလိုစစ်သွေးကြွာတွေရဲ့ပြစ်မှတ်ထားတက်ခိုက်တာကိုခံရလို့ရှိပါတယ်။ဒင်းလာနေကစတင်ခဲ့တဲ့ဒေသတွင်းသုံးရကြပိုလီယိုကာဝယ်ဆေးထိုးတဲ့လုပ်ငန်းတွေကိုတော့စီစဉ်ထားတဲ့အတိုင်းဆက်လုပ်သွားမှာဖြစ်တဲ့ကြောင်းလဲဒေသခံရဲတပ်ဖွဲ့ကပြောဆိုထားပါတယ်။ပါကစ္စတန်နိုင်ငံကကမ္ဘာမှာပိုလီယိုရောဂါဖြစ်ပွားမှုအများဆုံးသုံးနိုင်ငံနဲ့တနိုင်ငံဖြစ်ပါဝင်နေဆဲဖြစ်ပြီးကျန်တဲ့နိုင်ငံကတော့အာဖဂန်နစ္စတန်နိုင်ငံနဲ့နီဂျီးရီးယားနိုင်ငံတို့ဖြစ်ကြပါတယ်။
အိန္ဒိယနိုင်ငံမှာအိန္ဒိယနိုင်ငံတွေကနေရွှေ့ပြောင်းဝင်ရောက်လာတဲ့မွတ်စလင်တွေကိုနိုင်ငံသားအဖြစ်က ဖြစ်ခွင့်ကန့်ကွက်ထားတဲ့ဥပဒေသစ်ပဲဖျက်ပေးဖို့တောင်းဆိုထားတဲ့အမှုတွေကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်ကစစ်ဆေးကြံနာဖို့ရက်ရွှေဆိုင်းလိုက်တာနဲ့အမျှဒီဥပဒေသစ်ကိုမကျေနပ်သူတွေကလည်းမြို့တော်ညူဒီလီမှာဒီကနေ့ဆက်ပြီးတော့ဆန္ဒပြနေကြပါတယ်ဥပဒေသစ်ကမွတ်စလင်ဟုတ်တဲ့တခြားဘာသာဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုသာအိန္ဒိယမှာနိုင်ငံသားဖြစ်ခွင့်ပေးထားပြီးတော့မွတ်စလင်တွေကိုတော့ကန့်သတ်ထားပါတယ်။ဒီအပေါ်ကန့်ကွက်မှုတွေတိုးလာနေပြီးပြီးခဲ့တဲ့သတင်းပတ်ကလည်းနိုင်ငံတော်ဆန္ဒပြပွဲတွေဆက်ဖြစ်နေခဲ့တာပါ။ဒီဥပဒေသစ်ပဲဖျက်တင်မတင်စစ်ဆေးကြားနာမှုတွေကိုတော့တရားရုံးချုပ်ကရှင်းနေဇန်နဝါရီ22ရက်နေ့ထိရွှေ့ဆိုင်ထားကြောင်းပြောပါတယ်။အိန္ဒိယရဲ့နိုင်ငံသားဥပဒေသစ်အရအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာဘာသာရေးဖိနှိပ်မှုတွေကြောင့်အိန္ဒိယနိုင်ငံနဲ့တရားမဝင်ရွှေ့ပြောင်းဝင်လာကြတဲ့ဟိန္ဒူ၊ခရစ်ယာန်နဲ့တခြားလူနည်းစုဘာသာဝင်တွေကိုနိုင်ငံသားလျှောက်ထားခွင့်ပြုပေးမယ်လို့ဒီအထက်မှာမွတ်စလင်တွေကတော့ချန်လတ်ထားတာပါ။ဝေဖန်သူတွေကတော့အခုဥပဒေသစ်ဟာဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒတွေဦးဆောင်တဲ့အစိုးရကအိန္ဒိယမှာရှိတဲ့မွတ်စလင်တန်းနေရာကိုခွဲခြားကန့်သတ်တဲ့လုပ်ရဖြစ်တယ်လို့ဝေဖန်ကြပါတယ်။ဒါဟာဘာသာရေးကိန်းကဏ္ဍဆွဲမရှိရဘူးဆိုတဲ့နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့အနှစ်သာရကိုဆန့်ကျင်တယ်လို့လည်းဝေဖန်နေကြတာပါ။ဝန်ကြီးချုပ်မိုဒီကတော့အခုဥပဒေသစ်ကလူသားချင်းစာနာထောက်ထားမှုအခြေခံအပေါ်စဉ်းစားချမှတ်တာဖြစ်တယ်လို့ကာကွယ်ပြောဆိုထားပါတယ်။
ရွှေချာရေးပါဝင်ကမ္ဘာတဝန်းကမွတ်စလင်တွေရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေကိုဆွေးနွေးဖို့မွတ်စလင်နိုင်ငံ20ရောဂါခေါင်းဆောင်တွေနဲ့အကြီးအကဲကိုယ်စားတွေဒီကနေ့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာရောက်နေပါတယ်။ဆွေးနွေးပွဲအကြောင်းအရာအသေးစိတ်ကိုမထုတ်ပြန်သေးပေမဲ့ကက်ရှမီးယားရေးအရှေ့လေပိုင်းပြည်ပကတ်ဆီးရီးယားနဲ့ယမန်နိုင်ငံကပြည်ပကတ်တွေမြန်မာနိုင်ငံကရွှေချာမွတ်စလင်ရေးတရုတ်နိုင်ငံရှင်ချမ်းပြည်နယ်ကဝီဂါမွတ်စလင်ရဲ့အရေးကိစ္စတွေဖြင့်ကမ္ဘာတဝန်းအစ္စလမ်ဆန့်ကျင်မှုတွေကြီးထွားလာနေတဲ့အခြေအနေတွေကိုဆွေးနွေးပြလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါဒီကနေ့ညနေပိုင်းမှာညစာကျူစွဲခန်းနဲ့စတင်ပြီးစနေနေ့ထိကျင်းပသွားမယ့်လေးရက်ကြာထိပ်သီးဆွေးနွေးပွဲမှာတော့ပုံမှန်လင်းလင်းပြောဆိုလေးရှိရတဲ့မလေးရှားဝန်ကြီးချုပ်မဟာသီယာမိုဟာမက်နဲ့တူရကီသမ္မတရစ်ချစ်တိုင်အာရဝန်တို့လည်းကမ္ဘာတဝန်းကမွတ်စလင်ရဲ့အခြေအနေနဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားအမြင်တွေကိုပြောဆိုကြမှာဖြစ်ပါတယ်ဒီရန်သမရဟာဆန်ရူဟာနီနဲ့ကတ်တာပြင်ရှိတ်သမင်ဘင်ဟာမက်အယ်သနီတို့လည်းတက်ရောက်ကြမှာပါဒါပေမဲ့ဒီနိုင်ငံတွေနဲ့ဆက်ဆံရေးတင်းမာနေတဲ့ဆော်ဒီအာရေဗျနိုင်ငံကတော့ဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်တဲ့အကြောင်းညှင်းဆန်ထားပါတယ်ကမ္ဘာပေါ်ကမွတ်စလင်ဥယျာဉ်တန်ပေါင်း2000လောက်အတွက်အရေးကြီးတဲ့ကိစ္စရပ်တွေကိုအခုလိုဆွေးနွေးပွဲနဲ့ကျင်းပတာမှန်ကန်တဲ့လုပ်ရမှာမဟုတ်ဘူးဆိုပြီးဆော်ဒီနိုင်ငံကဆွေးနွေးပွဲကိုမတက်ဖို့ညှင်းဆန်ပြောဆိုထားတာပါအလားတူပါကစ္စတန်နိုင်ငံကလည်းဆွေးနွေးပွဲတက်ရောက်ဖို့အစီအစဉ်ရှိပေမဲ့အချိန်နီးမှဖြစ်လိုက်သလိုဒါကလည်းဆော်ဒီနိုင်ငံရဲ့ဖိအားကြောင့်အစီအစဉ်ကိုပါကစ္စတန်ဘက်ကဖြတ်တာဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်
ပေါ်တူဂီအုပ်ချုပ်မှုကနေတရုတ်အစိုးရစီကိုပြန်ပြီးတော့လွှဲပြောင်းပေးခဲ့တဲ့အနည်း20ပြည့်အခမ်းအနားကျင်းပမဲ့ကိုပိုင်အုပ်ချုပ်ခွင့်ရမကာအိုဒေတာကိုတရုတ်သမ္မတရှီဂျင်းပင်ဒီကနေ့ရောက်ရှိပါတယ်။တောက်ကြနေမှာစတင်ကျင်းပမဲ့အခမ်းအနားဟာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကြောင်းမတီးမငြိမ်ဖြစ်နေတဲ့ဘေချင်းကပ်ဟောင်ကောင်ကျွန်းရဲ့အခြေအနေနဲ့တော့ကွဲပြားနေပါတယ်။တောရတာခီစင်နဲ့မကာအိုကိုသမ္မတရှီရောက်မလာခင်မှာပဲလုံခြုံရေးတွေအထူးတင်းတင်းကြပ်ကြပ်ချထားတာပါ။တရုတ်အာဏာပိုင်တွေဟာသူ့ရဲ့တနိုင်ငံစနစ်နှမျိုး One Country Two System ဆိုတဲ့မော်ဒာအမြင်မှုရှိကြောင်းမကာအိုဒေတာကိုဥပမာပြုပြီးတော့ပြသချင်နေတာပါ။လူကြီးခုနှစ်သိန်းလောက်နေထိုင်နေကြတဲ့မကာအိုမှာအစိုးရရဲ့အုပ်ချုပ်မှုကိုလိုက်နာကြသလိုလောင်ကစားရုံလုပ်ငန်းနဲ့စီးပွားဖြစ်ပြီးတော့ချမ်းသာကျော်ဝလာတဲ့အပေါ်ကွန်မြူနတီပါတီခေါင်းဆောင်တွေကချီးကျူးပြောဆိုပါတယ်။မကာအိုဒေတာကိုတူရကီအုပ်ချုပ်မှုကနေ1999ခုနှစ်မှာတရုတ်အစိုးရစီလွှဲပြောင်းပေးခဲ့တာပါ။သမ္မတရှီယခီးစင်ကြောင့်ဖွင့်တာတစ်ပတ်လောက်ပဲရှိသေးတဲ့အမြန်ထားလိုက်ကိုလည်းအချိန်အကန့်အသတ်ပိတ်ဖို့တာဝန်ရှိသူတွေကစီစဉ်ထားတဲ့အပြင်လေရင်ခီးစင်တချို့ကိုပါပြောင်းလဲထားပါတယ်။ဟောင်ကောင်ကစိတ်ကန်းတွေနဲ့ဟောင်ကောင်မကာအိုဆက်ထားတဲ့တရားကြီးပေါ်မှာလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါတယ်။
ဗုဒ္ဓဦးနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးဒေါအောင်ဆန်းစုကြည်ရဲ့ ICJ တရားရုံးမှာအမှုရင်ဆိုင်ခဲ့တဲ့ကိစ္စပြည်သူကိုရှင်းလင်းချက်အကြောင်းနားဆင်နိုင်ပါတယ်။ဂမ်ဘီယာနိုင်ငံနဲ့ ICJ မှာရင်ဆိုင်ရတဲ့ဒီမြန်မာနိုင်ငံရခိုင်မြောက်ပိုင်းအခြေအနေဟာလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာစံနှုန်းနဲ့မကိုက်ညီဘူးဆိုတာကိုမငြင်းလို့ပေမဲ့ဒါတွေဟာလူမျိုးတုံးတပ်ဖြတ်မှုလို့သတ်မှတ်လို့မရနိုင်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့ညနိုင်ငံကိုပြောတဲ့မိန့်ခွန်းမှာထည့်ပြီးတော့ပြောသွားပါတယ်ဒီအမှုရင်ဆိုင်ရစဉ်မှာဝိုင်းရံခဲ့ကြတဲ့လူမှုကြောင့်အမှုရင်ဆိုင်ရမှာအားဖြစ်စေခဲ့တယ်လို့လည်းပြောသွားပါတယ်မိန့်ခွန်းအနှစ်ချုပ်ကိုကိုသားညိုဦးကပြောပြပါမယ်ရှင်
အခုမိကွန်းဟာ ICJ နိုင်ငံတကာတရားရုံးမှာသူဥဆောင်ရင်ဆိုင်ခဲ့တဲ့အတွေ့အကြုံတွေကိုအများပြည်သူသိရှိစေဖို့ရှင်းလင်းတင်ပြတာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါရယ်သူတို့အနေနဲ့မြန်မာနိုင်ငံဘက်ကရှိနေတွေဥပဒေကျိုးဆောင်တွေရဲ့ကြွန့်ကျင်မှုနဲ့အတူရယူသသအပြည့်စုံတရားရုံးကိုရှောက်လွှဲခဲ့တယ်လို့ဆိုပါရယ်လက်ရှိအမှုရင်ဆိုင်နေရတဲ့ပြည်ပခတွင်းမှာလူခွင့်ချိုးဖောက်တာတွေရှိနိုင်ပေမဲ့ ဒါကို genocide လူမျိုးတုံးတပ်ဖြတ်မှုလို့သတ်မှတ်လို့မရနိုင်တဲ့အကြောင်းပြောသွားပါတယ
်။ကျမအနေနဲ့ဒီလိုမျိုးလက်နက်ကန်ပဋိပက္ခတွေရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေမျိုးတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိနိုင်တယ်။တရားမျှတမှုနဲ့တရားဥပဒေစိုးမိုးရေးနဲ့ဆက်လျင်းပြီးနိုင်ငံတကာကလက်ခံထားတဲ့စွန့်နှုံးတွေနဲ့တွေးဖီနိုင်တယ်ဆိုတဲ့အချက်ကိုအငင်းမပွားခဲ့ပါဘူး။ဒါပေမဲ့လေဒီလိုချိုးဖောက်မှုတွေကိုလူမျိုးပြုံးတိမှုနဲ့လူမျိုးပြုံးတိစေဖို့ရည်ရွယ်ချက်ရှိရှိဆောင်ရွက်တယ်လို့မသတ်မှတ်နိုင်ပါဘူးချိုးဖောက်သူတွေကျူးလွန်သူတွေရှိခဲ့ရင်ဥပဒေနဲ့အညီအရေးယူမှုတွေဆောင်ရွက်မှာဖြစ်တယ်လို့ဒီလိုအရေးယူရာဆန္ဒနဲ့အရေးယူနိုင်စွန်းလဲကျမတို့အနေနဲ့အပြည့်အဝရှိနေပါတယ
်အမှုနဲ့ပတ်သက်လို့အများပြည်သူတွေပို့ပြီးတော့သိရှိနားလည်နိုင်ဖို့တရားရုံးကိုတွားရောက်ခဲ့ကြတဲ့မြန်မာကုစလေအဖွဲ့ကနေပြီးတော့ဥပဒေရှုထောင့်နိုင်ငံရေးရှုထောင့်တာဏမေးရှုထောင့်အသီးသီးကနေပြီးတော့ဆွေးနွေးတဲ့သကဝိုင်းအစီအစဉ်တွေကိုလည်းနိုင်ငံတော်ဝန်လုံးကိုထုတ်လွှင့်ပေးမယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်။ဂမ်ဘီယာနိုင်ငံဘက်ကရှောက်လဲတဲ့နေရာမှာတော့ဒီအာဆာအစိုးရအဖွဲ့ကကြမ်းဖက်မှုတွေနဲ့တမိုင်းနောက်ခံအခြေအနေတွေကိုမျက်ကွယ်ပြုခဲ့တယ်ဆိုပြီးတော့ဝေဖန်ပါလေ။ဒါ့အပြင်ခုသူရင်ဆိုင်နေရတဲ့အမှုဟာရခိုင်ပြည်နယ်တွင်းအခြေအနေတွေကိုအရင်ကာလတွေတုန်းကမျက်မျှတတမကင်တွယ်ခဲ့တာတွေကြောင့်လည်းဖြစ်တယ်ဆိုပြီးတော့အပြစ်တင်ပါလေ
။ဒီကနေ့တရားရုံးတော်မှာကျမတို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာတကယ်တော့ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းကဖြစ်ပွားခဲ့တဲ့ကိစ္စတွေကြောင့်တည်းမဟုတ်ပဲလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကာလအတွင်းရခိုင်ပြည်နယ်မှာရှိနေခဲ့တဲ့လူမှုရေးစီးပွားရေးနဲ့နိုင်ငံရေးအားနည်းချက်တွေကိုလက်တွေ့ကြကြမျှမျှတကင်တွယ်ဖြေရှင်းနိုင်ခဲ့တဲ့အခွင့်အရေးတွေကိုလက်လွတ်ဆုံးရှုံးခဲ့ကြတာကြောင့်လည်းဖြစ်ပါတယ်
ပြောမယ်ဆိုတော့အခုဒီမိကွန်းဟာ ICJ တရားရုံးမှာသူရင်ဆိုင်ခဲ့တဲ့အတွေ့အကြုံတွေအပြင်အဓိကထားပြောတဲ့တစ်ချက်ကတော့လူမှုရဲ့ပူးပေါင်းပါဝင်မှုနဲ့လူမှုရဲ့ထောက်ခံမှုကိစ္စဖြစ်ပါတယ
်မြန်မာနိုင်ငံတစ်ဝှမ်းလုံးနဲ့ The Hague မြို့သားမကကမ္ဘာအနှံ့ပြားမှာရှိနေကြတဲ့ကျမတို့ပြည်သူတွေရဲ့ရဲရဲရောရောစောဒကမတက်စတန်တခဲနဲ့အားပေးထောက်ခံမှုတွေဟာကျမတို့မြန်မာကိုယ်စားလှယ်အဖွဲ့အတွက်နိုင်ငံတရားရုံးတော်မှာရှောက်လဲစဉ်တကယ်ကိုပဲခွန်အားတွေဖြစ်စေခဲ့ပါတယ်
တဖက်မှာတော့မြန်မာလူမှုအနေနဲ့အခုလိုမျိုးထောက်ခံအားပေးတာအပြင်ဒီမှုကိစ္စအပေါ်မှာနှလုံးသားနဲ့ရောအုံနောက်နဲ့ပါခက်ခဲမှမှရှင်းလင်းသိတော့မှပို့ပြီးတော့တံမိုးကြီးတဲ့အားဖြစ်လိမ့်မယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့ဂမ်ဘီယာဘက်ကတင်ပြထားတဲ့ဂျားပြအရေးပေါ်ဆောင်ရွက်ချက်တွေကိုတော့တရားရုံးကနေပြီးတော့ဇန်နဝါရီလထဲမှာဆုံးဖြတ်ဖို့ရှိတယ်လို့ဒေါန်ဆန်းစုကြည်ကပြောခဲ့ပါတယ်ခင်ဗျာ
ကိုသားညုံပြောပြခဲ့တာပါရှင်အခုလိုမျိုးဂမ်ဘီယာနိုင်ငံကတရားစွဲဆိုတဲ့ကိစ္စကိုဒေါန်ဆန်းစုကြည်ကနိုင်ငံကိုရှင်းလင်းပြောပြခဲ့တဲ့အပေါ်မှာလူအခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်တချို့ကိုလည်းပြောပြချင်ပါတယ်စီးပွားရေးပညာရှင်လည်းဖြစ်မြမအရေးလေးလာတုံ့တက်သူလည်းဖြစ်တဲ့ဦးမင်းခင်ကဒေါန်ဆန်းစုကြည်နဲ့အစိုးရတာဝန်ရှိသူတွေအနေနဲ့ဒီဖြစ်စဉ်ပေါ်မှာဘလို့ချင်းကပ်နေသလဲဆိုတာနဲ့ပြည်ရင်းကတုံ့ပြန်ချက်တွေဘလို့ရှိလာနိုင်သလဲဆိုတဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာချုပ်ပြောမယ်
ဆိုတော့စိတ်ဝင်စားစရာကောင်းတာကကပင်လူချင်းကပုံနဲ့တအားသွားနေသွားနေကြလဲဆိုတာရေးဒီကြားပြတ်အရေးယူဆောင်ရဲနေတော့အဲ့ဒါများတကယ်လို့ဖျားယုံကချော်လာနေတယ်တော့ပြည်ရင်းသူ့ရင်းနဲ့ပြည်ရင်းတော့ပြန်ဘယ်လိုဖြစ်လာမလဲဆိုတာရေးပေါ့နော်အဲ့ဒါကကျွန်တော်တို့ဒီချဆောင်ကြည့်ရမယ်ချက်ပဲလက်ရှိရတော့ဒီမျိုးသားရင်းကြိုက်စီရေးဆိုတဲ့စီကိုပဲဟိုဥတီသွားနေပုံရတယ်ပေါ့နော်တင်းပြီးအဲ့နေငုံပြီးတော့မှဒီရေးတက်ဖို့လေတွေ့တဲ့တင်းနဲ့တက်လာတယ်လေနော်အဲ့တော့အကင်းမှာတံပေါ်လေးချင်းသိခဲ့လို့လည်းလုပ်တဲ့အပိုင်းမှာအပြောင်းလဲတွေများရှိလာမလားဘယ်လိုချချင်းလဲခင်ရအောင် message တစ်ခုရလို့ယူစားရတယ်
စီးပွားရေးပညာရှင်လည်းဖြစ်မြန်မာနိုင်ငံရေးလေးလာတုံ့တက်သူလည်းဖြစ်တဲ့ဦးမင်းခင်ရဲ့တုံ့တက်ချက်ကိုနှာစင်ခဲ့ကြရတာပါရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနှာစင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
VOA ရဲ့ဗုဒ္ဓဦးနေညာပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုရပိုင်းတွေအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့ TNL ခေါ်တအောင်ပလောင်အဖွဲ့တွေကြားမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေပြီးဒီကနေ့မှလည်းအ ਨੇ စုံ300လောက်မှာတိုက်ပွဲဖြစ်ခဲ့တဲ့ကြောင်း TNL ဘက်ကပြောပါတယ်။ဒီရပိုင်းဖြစ်တဲ့တိုက်ပွဲတွေကြောင့်နေအိမ်မီးလောင်ခဲ့ပြီးဒေသခံပြည်သူတွေနေရစွန့်ခွာတိမ်ရှောင်နေကြရပါတယ်။အခုလိုရှမ်းပြည်နယ်မြောက်ပိုင်းကလက်တလောအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့။ဆိုရရင်ငင်းချိုင်းကော်မရှင်နဲ့ TNL အပါအဝင်မြောက်ပိုင်းမဟာမိတ်၄ဘွဲ့အကြအပြည့်အစုံချုပ်ချုပ်ဆူနိုင်ဖို့ဆွေးနွေးခဲ့ကြပြီးတဲ့နောက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဟာနေရာအတော်များများမှာဖြစ်ပွားနေပါတယ်။ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကို TNL အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်က VOA ကိုအခုလိုပြောပါတယ်။
ဒီနေ့ကတုံးမြလောက်ဖြစ်တယ်ဖြစ်တဲ့နေရာကတော့အာဒီလာရှုမြို့နယ်မန်တုံမြို့နယ်နမ်ဆမ်မြို့နယ်ဘောနော်အာဒီလာရှုမြို့နယ်ကျတော့အာစင်ခိုင်ရွာနီးမှာဖြစ်တယ်ဒီနမ်ဆမ်မြို့နယ်ကျတော့အုံဆုံရွာနဲ့အာဒီလွယ်လမ်းတောင်ကျမှာဟုတ်အာဖြစ်တယ်ဒီလွယ်လမ်းတောင်အောက်ဘောနော်အာမန်တုံမြို့နယ်ကျတော့အာမန်ဆန်လမ်းခွဲနာမှာဖြစ်တယ်
ပြီးခဲ့တဲ့ရက်ကလည်းနမ်ဆန်မြို့နယ်နဲ့နမ်တူမြို့နယ်အတွင်းမှာအ ਨੇ စုံတိုက်ပွဲနှစ်နေရာဖြစ်ပွားခဲ့တယ်လို့ပြောပါတယ်။နမ်ဆန်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုနမ်ဆန်မြို့နယ်အုပ်ချုပ်ရေးမှူးက
မနေ့ကညနေပိုင်းတော့ကြားတယ်ဒီနေ့ပိုင်းတော့မနေ့ပိုင်းအတန်းနဲ့ကြားတယ်ဖြစ်တဲ့နေရာကျွန်တော်နဲ့နည်းနည်းမိုင်း30လောက်ဝင်တော့နည်းနည်းလေးတော့ဗဒင်းကတော့ခက်တယ်။မနေ့ကတော့ညနေပိုင်းဒီနေ့ပိုင်း9နာရီပေါင်းနေပေါ့ညနေပိုင်းတော့အဲ့ကျွန်တော်တို့မြို့ကနေတော့တောင်ဘက်လောက်ပေါ့နော်မိုင်း30လောက်ဝင်တာပေါ့အဲကြောင့်မဲမိုင်းကောင်းနေစားပဲမှာတော့ဖြစ်ဖြစ်တဲ့ဘက်ဖြစ်တယ်လို့ပြောတယ်ဒီနေ့မနေ့ကျမှပဲတင်ရရတော့ဘောနော်ရွာလေးကနေဆုံးမကျွန်တော်လည်းဝင်ပြီးတော့မင်းလုံးကြီးကြောင့်နဲ့ခံရရလေးတယောက်ဆုံးသွားတာအဲ့ဒါမျိုးတော့ရတယ်ဒီနေ့တော့မိုင်းနေမိတာဟိုနေရတော့ဟိုမီးလောင်နေတော့တဲ့ဘက်ကဆိုဘလို့အရှင်အိမ်မှာလည်းလူမရှိဘူးဆိုတော့ဘယ်လိုလောင်လဲပါလဲတော့မသိဘူးဘောနော်ကျွန်တော်လည်းတက်ဆိုင်ရာထောက်ပံ့ကူညီနိုင်လို့တော့အဆင်ပြေကြပြီးဆောင်းတော့ပြီးနေပါခင်ဗျာ
ဒေတာတွင်သတင်းတွေကိုအစဉ်တစိုက်ဖော်ပြပေးနေတဲ့ရွှေဖီမြေသတင်းဂျာနယ်ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့မနေ့ကတိုက်ပွဲဖြစ်ပွားတာဟာနမ်ဆန်မြို့နယ်လွယ်ပြည့်ကြီးရွာမှာဖြစ်ပြီးလက်နက်ကြီးကြီးထိမှန်လာကြောင့်နေအိမ်တလုံးမီးလောင်ခဲ့ကြောင်းဖော်ပြပါတယ်ဒေတာကန်တွေကတော့ဒီဇင်ဘာလအတွင်းနမ်ဆန်မြို့နယ်မှာမိုင်းထိလို့ထိခိုက်တာနဲ့တေဆုံးတာ၁၀ယောက်နီးပါးရှိတယ်လို့ပြောကြပါတယ်ဒီလ16ရက်နေ့ကလည်းနမ်တူမြို့နယ်ရှိကြေးရွာ၄ရွာကလူ900လောက်ဟာအစိုးရတပ်မတော်နဲ့ TNLA အကြတိုက်ပွဲဖြစ်ပွားမဲ့အခြေအနေတွေရှိတာကြောင့်လာရှိုးမြို့နယ်အင်တိုင်းကြေးရွာကဖုန်ကြီးကျောင်းကိုတိမ်းရှောင်ခဲ့ကြပါတယ်16ရက်နေ့မှာတော့အခြေအနေပြန်လည်တည်ငြိမ်လာလို့နေရပ်ပြန်သွားခဲ့ကြောင်းလာရှိုးမြို့ကကုညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ
်မနေ့ကပြန်ပို့ပါတယ်ခင်ဗျာအခြေအနေကသူတို့ရွာချုပ်ဆက်မှနည်းနည်းစိတ်အင်းမှမှုအဲ့ဒီလိုမျိုးဖြစ်ပြီးတော့လက်နဲ့ကြည့်ချက်ချတာနဲ့ပြီးရောပြည်သူတွေကအလန့်ပြီးတော့ရှောင်ပြေးကြတာပေါ့ခင်ဗျာအဲရှောင်ပြေးပုံပေါ်မှာကျွန်တော်ပြဋ္ဌာန်းအဖွဲ့တွေကနေပြီးတွားရကျုပ်ဆိုပြီးတော့ကျွန်တော်တွေကဒီနိုင်ဖုံးတော်ကြီးကျောင်းမှာကျွန်တော်ဒီရာကြီးခန်းချပေးပါတယ်ပြီးတော့စာနယ်ရိတ်ခါတွေထောက်ပံ့ပေးပြီးတော့မနေ့ကနည်းနည်းလေးပြန်ပြီးတော့အေးချမ်းတယ်ဆိုပြီးတော့မိမိရဲ့ရွာကိုပြန်ဖို့ဌာနရှိတိုင်းနဲ့ပြန်ပို့ပေးလိုက်ပါတယ်ခင်ဗျာအားလုံး489ဦးပါခင်ဗျာရွာလေးရွာပါခင်ဗျာ
ဒီလ15ရက်နေ့ကတော့ KIA ကချင် TNLA တအန်းပလောင် MNDAA ကိုကန်နဲ့ AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာငင်းချင်းကော်မရှင်နဲ့တရုတ်နိုင်ငံကူမင်းမြို့မှာအပြည့်ရစာချုပ်ချုပ်ဆိုရေးအတွက်အလွတ်တဘောဆွေးနွေးခဲ့ကြပါတယ်ဆွေးနွေးပွဲအခြေအနေကို TNLA ကဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ်
အဲ့ဒီလိုရေမူကြားကတော့ဒီဆိုရဘက်ကလက်ခံနိုင်တဲ့ပုံစံဖြစ်တော့အကြီးရှိရောရှိရှောက်ပေါ်မှာရှိရှောက်ရှိနေကြလို့တို့အားသွားကြမလဲဆိုမှတနည်းနည်းတော့မလဲဆိုတော့ကြည်ညိနေတာဖြစ်ပါတယ
်အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာအပြည့်ရစာချုပ်မူကြမ်းကိုနှစ်ဖက်အပြန်အလှန်လဲလှယ်ပြီးအဲ့ဒီအပေါ်မှာဆွေးနွေးနေကြတာဖြစ်ပါတယ်ကိုမင်းဆွေးနွေးပွဲမှာနောက်တစ်ချိန်ထပ်မံတွေ့ဆုံဖို့သဘောတူကြပေမဲ့နေရာနဲ့အချိန်သတ်မှတ်ထားတာတော့မရှိခဲ့ပါဘူးဒေတာကံပြည်သူတွေကတော့ဆွေးနွေးပွဲကြံ့ကြနေချိန်မှာဒေတာတွင်တိုက်ပွဲတွေပုံမပြင်းထန်လာမှာကိုစိုးရိမ်နေကြပါတယ်
။ကိုမိုးစောပြောပြခဲ့တာပါရှင်။အခုနေပြည်တော်ကဗစ်တိုးရီးယားတပ်ငယ်မရိမှု73ချိန်မြောက်ရုံချိန်အကြောင်းကိုအလှည့်ပေးပါရစေ။နေပြည်တော်ဝစ်စတန်ဟီး ပုဂ္ဂလိကမူကြောင်ကြောင့်က၃နှစ်အရွယ်မိန်းကလေးလိမ်ပိုင်းဆိုင်ရာအစောကခံခဲ့ရတာနဲ့ပတ်သက်ပြီးတန်တရာတရားခံအဖြစ်ဆွဆွဲခံထားရသူကိုအောင်ကြီးကိုဒီကနေ့တရားရုံးကလွှတ်ပေးလိုက်ပါပြီ။ဒီကနေ့73ချိန်မြောက်ရုံးချိန်မှာဆ ्याम ဒေါ်နှင်းနှုအပါဝင်ဆ ्याम နှစ်ဦးကိုစစ်ဆေးခဲ့တဲ့အကြောင်းအပြည့်အစုံကိုတော့ VOA သတင်းတောက်စုစုကပြောပြပေးပါမယ်ရှင်။
ဗီတိုရီယာလိုလူသိများတဲ့၃နှစ်အရွယ်မိန်းကလေးလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမှု73ချိန်မြောက်ရုံးချိန်ကိုနေပြည်တော်တက္ကိနခရိုင်တရားရုံးမှာဒီကနေ့စစ်ဆေးခဲ့ပါတယ်။ဒီအမှုမှာစစ်ဆေးရမယ့်တပ်သေး26ယောက်ထဲက19ဦးကိုစစ်ဆေးအပြီးမှာတော့တန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးဟာအမှုကျူးလွန်ကြောင်းအထောက်အထားမပေါ်ပေါက်တဲ့အတွက်ကြောင့်ပြန်လွှတ်ပေးခဲ့တယ်လို့ကိုအောင်ကြီးဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှင့်နေဦးခင်မောင်စောကဒီကနေ့ရုံးချိန်အပြီးမှာပြောပါတယ်
။တပ်သေး26ယောက်မှာ19ယောက်စစ်နေနော်အဲ့တော့19ယောက်ကိုစစ်လိုက်တဲ့အခါမှာအမှုကျူးလွန်ကြောင်းအထောက်အထားကနဦးသတိခံချက်ခေါ်တာပေါ့ဗျာကျွန်တော်တို့နော်မပေါ်ပေါက်တဲ့အတွက်ကြောင့်ရာဆွေးကြေထုံပုံမှန်253နှစ်အရာလွတ်လိုက်တယ်လို့ပြော
ကိုအောင်ကြီးကိုလွတ်ပေးလိုက်တာဟာတရက်သေးလွတ်တာမဟုတ်တဲ့အတွက်သူ့ကိုလွတ်ပေးလိုက်တဲ့အမိန်အပေါ်ကိုမချေနှက်လို့တိုင်းတရားရုံးအထိတက်ခဲ့မယ်ဆိုရင်လည်းအခမဲ့လိုက်ပါဆောင်ရွက်ပေးအောင်မယ်လို့ကိုအောင်ကြီးရဲ့ရှင်နေဒေါ်စုဒါလီအောင်ကအခုလိုပြောပါတယ်။
တရက်သေးလွတ်တာတော့မဟုတ်ဘူးသူကဟိုကပေါ့နော်တက်တိတွေချင်းမပေါ်ပါလို့လွတ်လိုက်တာဖြစ်တဲ့ဒီအမိန်ကိုမချေနှက်ရင်ဒီဥပဒေရုံးလို့ရဲတော့ကတော့တိုင်းဝန်တက်ခွင့်ရှိသေးတယ်ပေါ့နော်သူတို့ကြီးသူတို့တက်မတက်တော့ကျမကမသိဘူးပေါ့နော်ဒါကျမတို့ကတော့ဒီကဏ္ဍမှာပြီးသွားပြီပေါ့နော်တကယ်လို့တက်ဖက်ဖက်ကတက်ခဲ့တယ်ဆိုရင်လည်းကျမတို့ဘက်ကအောင်ဦးဘက်ကအခမဲ့လိုက်ပြီးကိုဝင်မလေဘူ
းကိုအောင်ကြီးဟာဒီမှုကိုချုပ်ရက်နဲ့6လကျော်ကြာတရားရင်ဆိုင်ခဲ့ရတာပါဒီကနေ့မှပဲပြန်လည်လွတ်မြောက်လာတဲ့ကိုအောင်ကြီးကသူ့မှားရွေးဆွဆွဲခံရတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ကျွန်တော်တကယ်ကိုကလေးလေးပေါ့မကျွန်းလုံရပါဘူးကျွန်တော်ရဲ့တေးတတိကျွန်တော်မနက်ကစားပါတော့ခုရေထဲမှာရှိတာကျွန်တော်မဟုတ်တဲ့အတွက်ကျွန်တော်တရားရုံးကတရားသူကြီးကိုလည်းလုပ်ပေးတယ်ဗျာ။နော်အများနဲ့ကျိုးတယ်။ဒါကတော့ကြီးရေဘယ်လိုရှိတယ်မလဲပေါ့နော်။
ဗစ်တိုးရီးယားအမှုဟာလူများကစိတ်ဝင်စားနေတဲ့အမှုဖြစ်တယ်လို့တမနာယုံကလည်းစောင့်ကြည့်နေတဲ့အမှုတစ်ခုပါ။အမှုမှာအရေးကြီးသက်သေတစ်ခုဖြစ်တဲ့ Wisdom Hay မူဂျိုကျောင်းက CCTV မှတ်တမ်းမှာပျောက်ဆုံးနေတဲ့ file တချို့ကိုမြန်မာနိုင်ငံကွန်ပျူတာပညာရှင်အသင်းဦးဆောင်တဲ့အဖွဲ့ကဒက္ခိဏခရိုင်တရားရုံးမှာစစ်ဆေးနေပြီးတွေ့ရှိချက်တွေကိုတရားရုံးမှာပြန်လည်တင်ပြဖို့လှုံ့ဆော်နေပါတယ်။ဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူကလည်းကလေးငယ်ကိုစစ်ဆေးထားတဲ့ DNA ကိုပြည်ပမှာထပ်မံစစ်ဆေးခွင့်ရဖို့ဒက္ခိဏခရိုင်တရားရုံးကိုတောင်းဆိုထားပါတယ်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ရေဒီယိုထုတ်လွှင့်အစီအစဉ်တွေကို VOA Burmese News Facebook စာမျက်နှာကနေပဲဖြစ်စေ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com ကဖြစ်စေတိုက်ရိုက်နားဆင်နိုင်ကြပါတယ်အဲ့လိုပဲVOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ် DPP ရုပ်သံဆလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 70နဲ့ Mirror 3တို့ကပြသတဲ့ minute 30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကန်တာတွေကို DPP ရုပ်သံလိုင်းမှာနေ့စဉ်ကြည့်ရှုနိုင်ပါတယ်ရှင်
ဒ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဒီဇင်ဘာလ18ရက်ဗုဒ္ဓနေညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Bambis News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုည10နာရီထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဥကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးလူမှုကျန်းမာရေးမှာဆေးတွေကိုပုံမှန်မတောက်တာဆရာဝန်ညွှန်ကြားချက်အတိုင်းမတောက်တာတွေကြောင့်ဘာတွေဖြစ်လာနိုင်သလဲဆိုတာ
နောက်တစ်ခုကကျတော့ဆက်ဆေးတွေတောက်တဲ့ကိစ္စတွေအများကြီးရှိရပါတော့အဲ့တော့ဆက်ဆေးတွေအများကြီးတောက်ပြီးမှကျွန်တော်တို့ရှိလာတဲ့အချိန်တိုင်းကျွန်တော်တို့ကဒါတွေကမကောင်းပြောလို့ရှင်လဲသူတို့တိတ်လက်မခံတာမျိုးတွေပါ
လူမှုကျန်းမာရေးအစီအစဉ်မှာနားဆင်ကြရဖို့ရှိပါတယ်အဲ့ဒီနောက်အားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးတော့မြမအရေးသုံးသက်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်လူမျိုးရုံးတပ်ဖြတ်မှုကိုဟန့်တားဖို့ပြက်ကွက်ခဲ့တယ်ဆိုပြီးအာဖရိကတိုက်ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်မှာဆွဲဆိုတဲ့ကိစ္စကို ICJ ကဘယ်လိုဆုံးဖြတ်လာနိုင်ပါသလဲအဆိုးဆုံးနဲ့အကောင်ဆုံးဖြစ်လာနိုင်တဲ့အခြေအနေတွေကဘာတွေလဲ ICJ ရဲ့ရခင်ဆုံးဖြတ်ချက်အဆုံးအဖြတ်တွေကိုရောသက်ဆိုင်ရာနိုင်ငံတွေကဘယ်လိုတုံ့ပြန်ခဲ့ကြသလဲဆိုတာတွေကိုနိုင်ငံတကာတက္ကသိုလ်တွေမှာဥပဒေပါမောက္ခအဖြစ်တာဝန်ထမ်းဆောင်ခဲ့သူပညာရှင်ဒေါက်တာမြင့်စံကရှင်းပြထားပါတယ်။ဥကျော်ဇန်တာကမြမအရေးသုံးသက်ချက်ကန္တာမှာဒီဒေါက်တာမြင့်စံကအခုလိုစပြီးတော့ပြောပြခဲ့တာပါ
။ Worst case scenario လို့ကျွန်တော်ကအဲ့ဒါတော့တယောက်ကပြောတယ်ဖြစ်ဆုံးပါပဲ။ဒီလိုဆရာကြီးရှေ့ကစကားနိုင်မယူပါစေနဲ့တဲ့။အဲ့တော့အခုတည်းကကျွန်တော်စကားနိုင်တယ်လို့ဥကျော်ဇန်တာကိုကျွန်တော်မဆွဆွဲပါဘူး။ဒါပေမဲ့ကျွန်တော်ပြောရရင်ဖြစ်မယ်လို့ပြောတာမဟုတ်ဘူးနော်။ဒီဂန္ဒီယာပြောတဲ့အော်တရားသူကြီးအများစုနဲ့ provisional measure ထုတ်ပြီးပြီဆိုပါလားထုတ်ပြီးရင်အမိန့်ကိုမြန်မာလက်ခံမလားလက်မခံဘူးလားဆိုတာကတစ်ချက်ပါအဲ့ဒါကိုတော့မြန်မာဆွေးနွေးအောင်မှမူတည်ပါတယ်အဲ့ဒါနောက်တစ်ခုကအဲ့လိုလက်ခံပြီးလုပ်တယ်ဆိုပါတော့ဒါမှမဟုတ်လေတရားသူကြီးဒီအများစုကအမှုကိုဆက်လက်ဖို့မြန်မာနိုင်ငံကျွန်တော်ဆိုင်ရာတာဝန်ရှိမရှိမြန်မာနိုင်ငံအစိုးရကျွန်တော်ထည့်ပြောပါမယ်မြန်မာနိုင်ငံဆိုတာမြန်မာနိုင်ငံသားတိုင်းကိုဆွဲရဆိုတာမဟုတ်ပါဘူးတရားခံဆိုတဲ့စကားလုံးကလည်းမဟုတ်ပါဘူးအများဆုံးသုံးရင်မြန်မာနိုင်ငံဆိုတာကိုတရားဒိုင်အစိုးရအနေနဲ့သုံးတယ်သူပြောမှမှန်ပါမယ်ပူပီးတိကျပါတရားခံမဟုတ်ပါဘူးရာဇဝတ်တရားရုံးမဟုတ်ပါဘူးเนาะအဲ့တော့ခုနကပြောတာပြန်ကောက်ရမယ်ဆိုလို့ရှိရင်ဒီ provisional measure ကိုထုတ်ပေးတယ်မြန်မာနိုင်ငံဆိုရက၄လအတွင်းအဲ့ဒီအရောင်းနဲ့ပတ်သက်ပြီးပြန်ပြီးတော့ ICJ ကိုတင်ပို့ဖို့ကန်ဒီယာရဲ့လေတဲ့ခုနမှာရှောက်လဲကြမှာသူတို့ပြထားပါတယ်အဲ့ဒါကိုသတင်းပို့နေမပို့ဘူးဆိုတော့ကျွန်တော်အနာဂတ်ကောင်မမနိုင်ဘူးဆိုတော့ကျွန်တော်အတိတ်ကိုပြန်ပြောရရင်ဘလောက်ကြာမလဲလို့ကျွန်တော်ကိုမေးကြတယ်အဲ့တော့မေးတော့တာမန်အားဖြင့်ရိုးရိုးမှုတွေမှာကျွန်တော်ကြည့်တော့နှစ်နှစ်သုံးနှစ်တစ်နှစ်ခွဲပေါ့လေဒီအမေရိကန်တန်ရုံးဝဒဇက်ကန်ကြီးဖြစ်တာလေအမှုပါတော့အလုံးပေါင်း9လအတွင်းအပြစ်အမိန်ချပါတယ
်ဟုတ်ကဲ့အဲ့ဒါကတော့အီရန်နိုင်ငံထေရန်မြို့တော်မှာအမေရိကန်တန်ရုံးဝန်ထမ်းတွေကိုအီရန်ဘက်ကဒဇာခံဖန်ဆီးထားတဲ့ကိစ္စပါနော
်ဟုတ်တယ်ခုနလအတွင်းအပြစ်အမိန့်ချပါလေအခုတချို့မျိုးတွေကနှစ်နှစ်ကြာလာရှိတယ်ဒီ genocide case နဲ့ပတ်သက်ပြီးဘော့စနီးယားဟာဇီဂိုဗီနာဆိုတဲ့ယခင်1990မတိုင်ခင်ကယူဂိုစလာဗီးယားရဲ့ပြည်နယ်တစ်စိတ်တည်းတာဖြစ်တဲ့နောက်နိုင်ငံတစ်ဖြစ်လာတဲ့ဘော့စနီးယားဟာဇီဂိုဗီနာယူဂိုစလာဗီးယားကိုဆွဲတယ်20 March 199063ကဆွဲတာအပိဒါချမှတ်ချက်ကနောက်73နှစ်နဲ့17လကြာ29 February 2009ကြာမှာထုတ်တယ်အဲ့တော့ယူဂိုစလာဗီးယားဥပမာနဲ့ပြောပြသေးတယ်အစိုးရကပါလဲဆိုရင်ဘော့စနီးယားတင်တဲ့5ချက်မှာ4ချက်ကို ICJ ကပေးချတယ်နံပါတ်1ကယူဂိုစလာဗီးယားနောက်ကျတော့ဆာဗီးယားဖြစ်သွားတယ် genocide ကိုမကျူးလွန်ခဲ့ဘူး
စနေဦးသုံးဦးလားစနေဦးလေးဦးလားမသိကြသူကြီးနောက်တစ်ခါဆာဗီးယားဟာဂျီနိုဆိုက်ဖြစ်လုံဆော်ခြင်းလည်းမရှိခဲ့ဘူးနံပါတ်3ကဆာဗီးယားဟာဂျီနိုဆိုက်ကိုကျူးလွန်ဖို့တခြားသူများနဲ့အဖွဲ့ကြီးတခြားနိုင်ငံပေါ်လေဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ခြင်းလည်းမရှိခဲ့ဘူးနံပါတ်4ကတော့ဆာဗီးယားဟာဒီအထူးသဖြင့်တရားစွဲပြီးမှဖြစ်တဲ့1995ခုဇူလိုင်လကဖြစ်တဲ့ဆက်ဘရနီကာဒေတာမှာဖြစ်တဲ့ဂျီနိုဆိုက်မှုကိုမဖြစ်ပွားအောင်ကာကွယ်ဖို့တာဝန်ရှိတယ်အဲ့ဒီတာဝန်ကိုတော့သူမထမ်းဆောင်နိုင်ဘူးလို့ပြောတယ်အဲ့တော့ဘာအဲ့ဒီအပြင်ရော်ကြေးပေးလို့မလုပ်ဘူးတဲ့အဲ့ဒါအများစုကဆုံးဖြတ်တာဂျီနိုဆိုက်နဲ့ပတ်သက်ပြီးကာကွယ်ရန်ဆာဗီးယားဟာပြက်ကွက်ခဲ့တယ်ဆိုတာဟာကိုယ်ကပဲတရားရုံးရဲ့ဆုံးဖြတ်ချက်ဖြစ်တယ်ရော်ကြေးပေးကြမလို့ဘူးလို့ပြောလေအဲ့ဒါက73နှစ်နဲ့71လမှာဆာဗီးယားနဲ့ပတ်သက်တဲ့အဆိုးဆုံးအခြေအနေပါအဲ့တော့မြန်မာမှာလည်းဘလောက်ကြာမယ်မသိဘူးဒီတဲ့ကြာမလားမကြာဘူးလားလို့လည်းကျွန်တော်မပြောလို့ဒီလိုပဲဖြစ်မလားလို့တော့မသိဘူးဒါပေမဲ့ပြီးခဲ့တဲ့ဂျီနိုဆိုက်မှုကတော့73နှစ်နဲ့71လကြာပြီးတော့ဘော့စနီးယားဟာသူတောင်းတာတွေက၅ချက်တည်းကတစ်ချက်ပဲရပါလေခင်ဗ
ျဟုတ်ကဲ့အဆိုးဆုံးဖြစ်လာနိုင်တဲ့အခြေအနေဘော့စနီးယားဟာဇီဂိုဗီနာအိဘောကန်ပြဒနာနဲ့နမူနာပေးပြီးတော့ဆယ်သုံးနှစ်ထိကြာတယ်နောက်ဆုံးကြတော့အချက်၅ချက်မှာတစ်ချက်ပဲအတီဖြစ်တယ်အဲ့ဒီအတီဖြစ်တာလည်းပဲရောကြီးပေးကြမလို့ပဲနဲ့ပြပြသွားတယ်ဆွဲသဘောပြောပါတယ်ကဲအဲ့တော့အဲ့ဒီအစင်းထိမရောက်ဖ ೇನೆ အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေရောဆရာ
အကောင်းဆုံးဖြစ်လာမယ့်အခြေအနေကတော့တရားသူကြီး၁၉ဦးမှာ၉ဦးကဂန်ဒီယာရဲ့လျှောက်လှဲချက်ကမခိုင်လုံတဲ့တကြောင်မလို့ပယ်တယ်ပဲဆိုပါတော့အဲ့လိုဆိုရင်တော့အဲ့ဒီမှာရင်ကိစ္စပြတ်သွားတယ်လို့ထင်တယ်ဒါကဂမ်ဘီယာကလည်းထပ်ပြီးယူခံပိုင်ခွင့်မရှိဘူးခင်ဗျဘာလို့လဲဆိုတော့ဒါကပြည်ပဆိုင်ရာတရားရုံးကယူခံတရားရုံးလည်းမဟုတ်ဘူးနောက်ပြီးတော့ရာဇဝတ်ရုံးနဲ့ပတ်သက်တဲ့ကြောင့်မလို့ပြည်ပဆိုင်ရာဥပဒေကနိုင်ငံချင်းဖြစ်တဲ့ပြဿနာတွေကိုဖြေရှင်းတဲ့ပြဿနာအဲ့ဒါကတော့အကောင်းဆုံးကတော့အဲ့ဒါပါပဲခင်ဗ
ျဟုတ်နော်အဲ့လိုဖြစ်မလာဘဲနဲ့ဒီ provisional measures တွေထုတ်ပေးခဲ့မယ်ဆိုရင်တော့အချိန်ဘလောက်အကြာမှာဖြစ်လာမယ်လို့ထင်ပါသလဲယူဆပါသလဲ
ဘလောက်ကြာမလဲဆိုတာကတော့ဒီ provisional measures ကိုထုတ်ပေးဖို့ဆိုတာကခုနကကျွန်တော်ပြောတဲ့ Yugoslav case မှာ20 March 1993ကလျှောက်တာပထမ provisional measure ကို 8AP 1993မှာထုတ်ပေးပြီးတော့ဒုတိယ provisional measures ကိုဟို not the loss fine ပေါ့လေအင်္ဂလိပ်လိုပြောမိတယ်20 September 1993ဆိုလိုတာက6လအတွင်းနှစ်ခုထုတ်ပေးတယ
်အဲ့လို measures ထုတ်ပေးလို့ဆာဗီးယားဘက်ကလိုက်လျောခဲ့ပါသလား
အဲ့ခုနကကျွန်တော်တနေ့တစ်ခါကျင်းရှိဦးထင်တော့ခြံခဲ့တယ်အဲ့ဒီ provisional measure တွေကိုဆာဗီးယားယူဂိုစလာဗီးယားနောက်နောင်ဆာဗီးယားကမလိုက်နာခဲ့ဘူးအဲ့တော့ခုနကအကောင်းဆုံးခြေနေကိုတော့ကျွန်တော်ပြောပြပါပြီဒါပယ်တယ်ဆိုရင်တော့အကောင်းဆုံးခြေနေပေါ့လေဒီတန်တရားရဲ့ရှောက်လဲချက်ကို ICT ကတရားသူကြီးအနည်းဆုံး၉ဦးကပယ်တယ်ဆိုရင်တော့ဒါဒီမှာတွင်နဲ့ကိစ္စပြတ်သွားတယ်လို့ကျွန်တော်ထင်ပါကြောင်းကျွန်တော်ပြောလို့ပါလေ
ဟုတ်ကဲ့အဲ့တော့ခုနပြောသလို ICT ရဲ့ဆုံးဖြတ်ချက်ကိုမလိုက်နာဘူးပယ်တယ်ဆိုရင်ဒီဟာကိုအတင်းအကျလိုက်နိုင်အောင်ဘယ်လို enforce လုပ်နိုင်ပါလဲ ICJ အနေနဲ
့ ICJ ရဲ့ဟိုဆုံးဖြတ်ချက်ကိုလိုက်နာဖို့ဆိုတာကတာဝန်ရှိတယ်ကရသမက်ကမဒိန်ရင်စာချုပ်လုံခြုံရေးကောင်စီမှာ ICJ ရဲ့ကျွန်တော်ဖိချာအင်္ဂလိပ်လိုဖတ်မှတ်ကြတော့တော်တယ်အချင်းကိုမှဆိုလို့ကျွန်တော်လိုပြန်ကျွန်တော်ပြန်ထားတာ ICJ ဆုံးဖြတ်ချက်နဲ့ပတ်သက်တော့သက်ဆိုင်ရာနိုင်ငံကလက်မခံခဲ့ရင်လုံခြုံရေးကောင်စီတို့တင်ပြနိုင်သည်လုံးရဲ့ကောင်စီကလိုအပ်သည်ဟုယူဆလျင်အကြံပြုချက်များ ICJ ဆုံးဖြတ်ချက်များကိုမြေတို့အကောင့်ထဲပေါ်နိုင်ဒီကိုဟိုဆုံးဖြတ်နိုင်တယ်ဒါနဲ့အဲ့တော့အင်အားအသုံးပြုမယ်ဆိုပြီးဘယ်မှမရေးမထားဘူးနောက်ပြီးတော့နှစ်ခုပြောမယ်ကျွန်တော်ပထမအမှုကနီကာရာဂွာနိုင်ငံကဒီတောင်အမေရိကအလယ်အမေရိကနိုင်ငံကဒေါ်လာရေးဆိုရသူတို့ကတကယ်ဒေါ်လာရေးဆိုရပါရေကြုံဒေါ်လာမြန်မာပြည်ကဒေါ်လာရေးဆိုရမဟုတ်ဘူးတကယ်နှစ်40ကျော်အာနာရှင်လက်ရအာနာရှင်စနစ်ကိုဖြုတ်ချပြီးတော်လိုင်းရေးဆိုတာတက်လာတယ်ဖန်ဒမစ္စတာအဲ့ဒါကိုအမေရိကန်ကတံပြန်တပုံတွေကိုအားပေးပြီးတော့နီကာရာဂွာကမ်းခြေကမ်းခြေနဲ့စိတ်ကမ်းနေမှာရင်းမြစ်ပုံးတွေလာချတာကကြီးကြီးဆိုင်ရာဥပဒေကိုဖောက်ဖျက်ပါလေဆိုပြီးတော့အဲ့ဒါကနှစ်နှစ်ပဲကြာတယ
်ဟုတ်ကဲ့အခုပြောတာကိစ္စကနီကာရာဂွာနိုင်ငံကမ်းခြေမှာအမေရိကန်ဘက်ကသွားပြီးတော့ဘုံတွေထောင်တဲ့ကိစ္စကိုပြောနေတာဖြစ်ပါတယ်နော်
ဝါအဲ့တော့မနိုင်မှန်းပြီးတော့အမေရိကန်ကအဲ့ဒီစီရင်ပိုင်ခွင့်သုံးမျိုးရှိတယ်ဗျပထမစီရင်ပိုင်ခွင့်နဲ့သူကပြန်သူနှုတ်ထွက်လိုက်တယ်မြန်မာကချိုတင်လက်ခံထားခြင်းမရှိဘူးအမေရိကန်ကချိုတင်လက်ခံထားခြင်းရှိတယ်ဒီမှုတွေမှာတခြားတစ်ထက်ကလက်ခံရင်ကျွန်တော်တို့ကလည်းဒီ ICJ ရဲ့စီရင်ပိုင်ခွင့်ကိုလက်ခံပါလေဆိုအဲ့ဒါကိုရော်ဂျေးပ ေးရမဲလို့ဆုံးဖြတ်တယ်ဒါပေမဲ့ရောကြီးပမာဏကို ICG ကနောက်မှတတ်မှတ်မယ်ဆိုပြီးပြောတယ်အဲ့ဒါကိုတတ်မှတ်ဖို့မြေကာကာကလုံချုံရေးကောင်စီကိုတိုင်တယ်လုံချုံရေးကောင်စီကအမေရိကန်ကကြီးနာကြီးဗီဒူအာနာရှိတော့ဗီဒူအာနာနဲ့ပယ်ချတယ်အဲ့ဒါနံပါတ်၁ပါနံပါတ်၂ကတရားမှုနယ်မှာတက်ပြီးပြောရမယ်ဒီအမေရိကန်ကိုယ်တိုင်ကတရားလုံးလုတ်ပြီးတော့တရားစွဲတယ်အီရန်မှာတန်တမာနေကိုတရားခံနေဖြစ်နေအီရန်ဆိုရဖမ်းတာလေချက်ချင်းလုတ်ပြီးလို့ဆိုတာတရားသူကြီး15ဦးတလုံးကဗမာပြည်မှာတော့အဲ့လောက်တော့ဖြစ်မှာမဟုတ်ဘူးဒီကမ်ဘီယာဆွဲတဲ့မှုမှာတရားသူကြီး15ဦးတလုံးကကန့်ွယ်မယ်မရှိကြားနိုင်မယ်မရှိချက်ချင်းလုတ်ပြီးလို့ဆုံးဖြတ်တယ်အီရန်ကမလိုက်တာဘာမှမတတ်နိုင်နောက်တစ်ခါနောက်6လကြာမှာအီရန်ဟာဒီဆိုင်ရာဥပဒေဖောက်ပြတဲ့စပြီးစက်တမဲ3မဲနဲ့ဆုံးဖြတ်တယ်ချက်ချင်းလွတ်ဖြစ်ဖို့အမိန်ပေးတယ်ဘယ်လွတ်လို့ရောနောက်တာ9လအနေမှာသူတို့ချင်းချင်းအမေရိကန်ဆိုတာအီရန်ရဲ့ဟာတွေကို freeze လုပ်ဖို့လုပ်တယ်တော့ genocide convention diplomatic relation convention ကိုနှစ်နိုင်ငံလုံးအမေရိကန်နဲ့အီရန်ဒီဗမာပြည်ကိစ္စမှာမြန်မာနဲ့ဂမ်ဘီယာထိုးထားတယ်အဲ့ဒါဆိုရင်သဘောထားကွဲလဲမှရှိရင်တနိုင်ငံကတခြားတနိုင်ငံကိုရှောက်ထားနိုင်တယ်လို့ရေးထားတယ်အဲ့ဒီစီရင်ပိုင်ခွင့်ကတော့ထွက်လို့မရဘူးကိုယ်တမန်ကထွက်မှာပဲအဲ့ဒီစီရင်ပိုင်ခွင့်ကိုငင်းလို့ရမှာအဲ့တော့ဘယ်လောက်ကြာမလဲဆိုတာဟုတ်တယ်မလိုက်နာခဲ့တာရှိနောက်ဆုံးချက်ကျွန်တော်ပြောမှာနောက်ဆုံး1949ခုနှစ်ဒီဇင်ဘာလ19ရက်နေ့ကဒီအယ်ဘေးနီးယားကိုပေါင်၈သိန်း၆ပေါင်လားမသိဘူးရော်ကြီးပေးရမှာဗြိတိန်နိုင်ငံရေပိုင်နဲ့ရေလက်ကြားထဲမှာစစ်သင်္ဘောတွေဖြတ်ပွားလို့ဆိုပြီးတော့အဲ့ဒါကိုတရားသူကြီးဆန်ဦးကအမိန်ချလာအယ်ဘေးနီးယားမပေးဘူးဘာမှလည်းလုပ်လို့မရဘူးမပေးတော့လူငယ်ရေးကောင်စီကိုဗြိတိန်ကတိုင်တယ်လို့ကျွန်တော်မကြားမိဘူးလူငယ်ရေးကောင်စီကအယ်ဘေးနီးယားကိုရေးယူတယ်လို့ကျွန်တော်မကြားမိဘူးတော့1998ခုနှစ်မှာအယ်ဘေးနီးယားကွန်မြူနီအစိုးရဟောင်းပြုတ်သွားပြီးတော့နောက်အစိုးရတက်တော့အယ်ဘေးနီးယားကဗြိတိန်ကိုပြန်ပေးမယ်ဆိုတဲ့သတင်းကိုတော့ကျွန်တော်ဖတ်လိုက်ရတယ်အဲ့တော့ဘလောက်ပြန်ပေးတယ်အတော်ရင်းတော်တိုးရင်းပေါင်းကဘလောက်ပေးတယ်ဆိုတော့ကျွန်တော်မသိပါဘူးအဲ့တော့ဒီသုံးခုချောင်းနိုင်ငံမှာဖြစ်ခဲ့တဲ့မလိုက်နာခဲ့တဲ့သုံးခုကိုပဲကျွန်တော်ဥပမာပေးပြပါမယ်ဖြေပြပါမယ
်ဥကျဆန်သားရဲ့မြန်မာရေးသုံးသက်ချက်ကိုမနေ့ဖန်ကြာသာပရိနေမနေ့ခင်မှာနောက်တစ်ချိန်နှာစင်နိုင်ကြပါတယ်အခုစနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင
်ဆရာရှင်များရှင်မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်သစ်ကိုကူပြောင်းတော်မှာပါပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထူးတရားတစ်ပေါင်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတကြောပြန်တောက်လောင်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲသင်ခန်းစာယူစရာဘာတွေများကြံခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါတယ်ရှင
်။လာမယ့်စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့လူထုကြမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဆရာဝေညွှန်ကြားချက်မပါဘဲဆေးဆက်ပြီးရောင်းချပေးတာကိုတောက်သုံးနေကြတာဟာကျန်းမာရေးအတွက်တော်တော်အန္တရာယ်များပါတယ်။ဒါကလူလူကျန်းမာရေးမှာရေရှည်ဆိုးကျိုးတွေဖြစ်စေနိုင်တာကြောင့်ဆက်ဆေးရောင်းတာနဲ့ဆက်ဆေးတောက်တဲ့အလေအထပပြအောင်ဆောင်ရွက်ကြဖို့လိုအပ်ပါတယ်။ဒီအကြောင်းဒေါက်တာတန့်စော်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
ကျမ၏ပညာပေးလုပ်ငန်းတွေကို NI အားတိုက်လှုပ်ဆောင်နေတယ်ဆိုပေမဲ့မြန်မာပြည်သူတွေကြားထဲမှာကျမ၏ကိစ္စနဲ့ပတ်သက်ပြီးတော့အယူအဆမှားတွေဟာခိုင်ခိုင်မာမာရှိနေကြတာပါ။ဆရာဝန်ညွှန်ကြားချက်ပါမှာတောက်လို့ရတဲ့ဆေးတွေကိုဆေးဆိုင်ငယ်လေးတွေမှာဆက်ဆေးဆိုပြီးဆရာဝန်ညွှန်ကြားချက်မပါဘဲဝယ်ယူတောက်သုံးနေကြတာဟာလည်းတိတာထင်ရှားတဲ့အယူအဆမှားတစ်ခုဖြစ်ပါတယ်။ မိသားစုစောင့်ရှောက်ရေးဆရာဝန်တဦးအနေနဲ့လူနာတွေကိုကုသမှုပြုလုပ်တဲ့အခါမကြာခဏကြုံတွေ့ရလေရှိတဲ့အယူအဆမှားတွေအကြောင်းကိုဒေါက်တာကျော်ကျော်ဦးကအခုလိုပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံဒီ educational status ကအရင်ကြီးအမြင့်ကြီးမဟုတ်တော့လူနာတွေကုတဲ့အချိန်ကြလို့ရှိရင်ကျွန်တော်တို့တိတ်နားမလဲဘူးပေါ့နော်လူနာတွေကကျွန်တော်တို့ပေးတဲ့စေတီစာမတောက်တာမျိုးတွေရှိရဲပြီးတော့အယူအဆအမှားယွင်းတွေအများကြီးရှိရဲသူတို့ဒီမာယွန်းရဲ့ယူဆတွေပေါ့နော်စီးတွေဆိုရင်ဒီစီးတွေကကြောက်ကက်ကိုထိတက်တယ်ပေါ့ဥပမာစီးတို့ကုသရဲဆိုလို့ရှိရင်မဖော်မင်တောင်းရဲ့ကြောက်ကက်ထိရဲဆိုတဲ့ယူဆအမားတွေရှိရဲပြီးကျွန်တော်တို့ပေးလိုက်တဲ့စီးတွေကိုတို့ကဒီတိုင်းရန်ကုတဲ့လူနာတွေရန်ကုတဲ့ဆရာဝန်တွေရှိရဲဗျဆရာဝန်မဟုတ်ပေါ့နော်ရန်ကုတဲ့ရှိရဲတို့တွေနဲ့ပေါင်းပြီးတော့ပြောင်းလိုက်တာမျိုးတွေရှိရဲအာတေချာလိုက်မလုပ်တာပေါ့နော်လိုက်မလုပ်တဲ့ဟာမျိုးကြောင့်ကျွန်တော်တို့ကကုသရတာခက်ပါတယ်အဲမျိုးတော့တစ်ခုပေါ့နော်နောက်တစ်ခုကကျတော့ဆက်စည်းတွေတောက်တဲ့ကိစ္စတွေအများကြီးရှိရပါတော့အဲ့တော့ဆက်စည်းအများကြီးတောက်ပြီးမှကျွန်တော်တို့ရှိလာတဲ့အချိန်တိုင်းကျွန်တော်တို့ကဒါတွေကမကောင်းပြောလို့ရှင်လဲသူတို့တိတ်လက်မခံတာမျိုးတွေပေါ့နော်ဒါတွေကလည်းကျွန်တော်တို့တွေ့နေရတဲ့အခက်အခဲပါပြောလို့ရှင်ရချင်းနေတေချာပြန်မပြတာမျိုးတွေနာတာရှိပေးချက်နေမှာရချင်းပြန်မပြရလဲကျွန်တော်တို့အတွက်အခက်အခဲပေါ့နော်ကုသတဲ့အချိန်မှာမျိုးတွေအခက်အခဲတွေ့ရပါတယ
်ဆရာဝန်ညွှန်ကြားချက်နဲ့သုံးဆွဲရတဲ့ဈေးဝါတွေထဲမှာရေတိုသုံးဆွဲရင်ခဏတာကောင်းကျိုးရနိုင်ပေမဲ့ရေရှည်သုံးဆွဲမယ်ဆိုရင်ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်ခံစားရနိုင်တဲ့ဆေးဝါးတွေပါရှိနေတာကြောင့်ရေရှည်သုံးဆွဲတာမျိုးမဖြစ်အောင်ဆရာဝန်တွေကသတိပြုကြမှတ်ပေးနေရတာပါဒီလိုဆေးဝါးမျိုးတွေကိုစီးဆိုင်ငယ်လေးတွေမှာဆက်ဆေးဆိုပြီးအလွယ်တကူဝယ်ယူသုံးဆွဲနေကြတာကြောင့်ဆေးဝါးကြောင့်ဖြစ်တဲ့ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုကြုံတွေ့နေကြရတယ်လို့အကျော်အစ်နဲ့ကိုရင်ကပြန်လည်တန်ဆွမ်းရေးအထုကူဆရာဝန်ကြီးဖြစ်သူဒေါက်တာရင်မင်းစိုးကပြောပါတယ
်ကျွမ်းကျင်တဲ့ဆရာဝန်တွေနဲ့ခုတတာနဲ့ပါပြီးတော့ဟိုမလိုလားပဲနဲ့လေဆက်ဆေးလေးတွေကိုဆွဲတောက်တာတော့ဒါမျိုးတွေတွေ့ရတယ်တွေ့ရတဲ့အခါကျတော့ဟိုယောဂါယောဂါရှိလာပြီဆိုလို့ရှိရင်တက်ကြွနဲ့ဆရာအောင်နဲ့ဆွေးနွေးပါသူတို့ညွှန်ကြားတဲ့ဟာတွေကိုလိုက်နာဖို့အရေးကြီးတာပေါ့နော်ဒါကျမရေဘုသူတ္တနေပါလို့ဖြစ်တာနော်ဘာလို့လဲဆိုတော့ဟိုဒီဆက်ဆေးတွေနောက်ဆက်တွဲအနေရတော့ဒါတွေကိုသိချနားမလည်လို့ဖြစ်တာပေါ့နော်အဲ့တော့အမကျမရေဘုသူတ္တရှိဖို့လည်းအရေးကြီးပါတယ်ကျမရေဘုသူတ္တရှိတောင်ဟိုကျမရေနဲ့ပတ်သက်တဲ့စာဆောင်တွေကိုဖတ်ပေးပါ
မြန်မာနိုင်ငံရဲ့အနေနဲ့အရရဲ့မှာဆက်ဆီးတွေကိုကောင်းစဉ်အမျိုးမျိုးနဲ့တုံဆွဲနေကြတာပါဖြားနာကတ်ခဲတာကနေစပြီးကောင်းမှုတွေးတူတာတွေအထိဆရာဝန်ညွှန်ကြားချက်မပါဘဲစီးဆိုင်ငယ်လေးတွေမှာဆေးဆက်ပြီးတုံဆွဲနေကြတာဟာမြန်မာပြည်သူလူထုရဲ့ကျန်းမာရေးအတွက်ဆိုရင်စရာတစ်ခုဖြစ်လို့နေပါတယ်ဆရာဝန်တွေအနေနဲ့ကိုယ့်စီရောက်လာတဲ့လူနာတွေကိုဖြစ်နေတဲ့ရောဂါတစ်ခုတည်းကိုကုသနေရုံနဲ့မလုံလောက်ဘဲမမှန်ကန်တဲ့ယူဆမှားတွေကိုလည်းပြုပြင်တင်မဲ့ပေးဖို့လိုတယ်လို့အထွေထွေရောဂါကုဆရာဝန်တူဖြစ်သူဒေါက်တာဝင်းလင်သိန်းကပြောပါတယ
်ယူဆမှားတွေကတော့အများကြီးရှိပါတယ်ဟုတ်ကဲ့အများကြီးတော့ဒီအယူဆအမားတွေကိုကျွန်တော်တို့ကနော်အဲလူနာတယောက်ကိုဆေးကုတဲ့အခါမှာပေါ့နော်အဲကျွန်တော်တို့မှာဘာရှိလဲဆိုတော့ဆေးကုတာတဲ့ model လေးဆိုတာရှိတယ်ရှိရတာကြတော့အဲ့ဒီမှာကျွန်တော်တို့ Stott and Davis ဆိုတာရှိတယ် Stott and Davis model ပေါ့အဲ့ model မှာကြတော့သူကဘာလဲဆိုလူနာတယောက်ကိုယောဂဝေဒနာကိုကြည့်တဲ့အခါပေါ့နော်ကြည့်တဲ့အခါမှာဘာပါကြည့်ရမလဲဆိုတော့သူ့ရဲ့ဒီမမှန်ကန်တဲ့နော် Help seeking behavior ပေါ့သူ့ရဲ့ကျွန်တော်တို့ဆေးကုသတဲ့နေရာမှာပေါ့နော်သူမှားရွေးတဲ့အယူဆတွေရှိနေရင်အဲ့ဒါတွေပြန်ပြင်ပေးရမယ်ပေါ့နော်ဥပမာကျွန်တော်တို့ဆက်ဆေးတောက်တဲ့ခါမျိုးပေါ့နော်ဆက်ဆေးတောက်တော့တယ်ပေါ့နေမကောင်းဘူးပေါ့နေမကောင်းတဲ့ခါမှာဆရာဝန်မပြဘဲနဲ့ပေါ့ကျွန်တော်တို့နီးစပ်ရာစိုက်နေမှာပေါ့နော်သွေးသွားချိန်ကြတယ်အဲ့လိုဆက်ဆေးတောက်ကြတယ်အဲ့လိုပေါ့နော်ဖျားရင်လည်းအဲ့လိုဆက်ဆေးတောက်ကြအဲ့လိုအယူဆတွေကအယူဆမှားတွေပေါ့နော်အဲ့အယူဆမှားတွေကိုကျွန်တော်တို့ကပြုပြင်ပေးဖို့လိုတာပေါ့နော်
သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေရဲ့အရေးယူမှုအားနည်းနေခြင်းဟာစေဆိုင်ငယ်လေးတွေမှာဆက်ဆေးရောင်းချမှုတွေကိုအားကောင်းလာစေမှာပါစေကုသမှုပေးနေတဲ့ဆရာဝန်တွေအနေနဲ့လည်းလူနာတွေရဲ့ငွေကြေးတက်နိုင်မှုအခြေအနေတွေကိုပါထည့်သွင်းစဉ်းစားပြီးတင့်တော်တဲ့စစ်ဆေးကုသမှုတွေကိုရွေးချယ်ပြုလုပ်ပေးဖို့လိုတယ်လို့ထိခိုက်ဒဏ်ရာနဲ့အယူချောစစ်ဆိုင်ရာခွဲစိတ်ထုကူဆရာဝန်ကြီးဖြစ်သူတဲဘက်ဗမောက္ခဒေါက်တာတန်စင်နိုင်ကအခုလိုပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံအနေထားကြတော့နော်မြန်မာလူနာတွေကိုခွဲစိတ်ကုသတဲ့နေရာမှာတော့အဲကျွန်တော်တို့ဘတ်ဂျက်ပေါ့နော်ဟိုကျွန်တော်တို့အတိုင်းဆင်းရဲနိုင်ငံထဲမှာပါတာဟုတ်နော်နိုင်ငံမှာပါတာဆိုတော့ကိုလှုပ်ချင်တဲ့ဟာတွေအကုန်လုံးရှောက်လှုပ်လို့မရဘူးလူနာကိုလည်းကြည့်ရမယ်သူ့ရဲ့ budget နဲ့သူ့ရဲ့ဟို affordable တက်နိုင်မှုတွေပေါ့မူတည်ပြီးတော့ကုသတာအဲဒါကြောင့်အဲ့ဒီနှစ်ခုရဲ့ကွာဟချက်မှာလည်းနည်းနည်းအခက်အခဲလေးရှိနေတယ
်ဆရာဝန်ညွှန်ကြားချက်မပါဘဲစီးဆိုင်ငယ်လေးတွေမှာဆေးဆက်ပြီးဆက်ဆေးတွေရောင်းချပေးနေတာဟာမြန်မာပြည်သူလူထုရဲ့ကျန်းမာရေးမှာရေရှည်စိုးကျိုးတွေဖြစ်စေနိုင်တာကြောင့်ဆက်ဆေးရောင်းတာနဲ့ဆက်ဆေးတောက်တဲ့လေးထားတွေပပျောက်သွားအောင်ဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်းစောရဲ့လူထုကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်ဒီအစီအစဉ်ကိုမနက်ဖြန်ကြာသပတေးနေ့မနက်ခင်းမှာနောက်တစ်ချိန်နားဆင်နိုင်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့အခုလိုကျန်းမာရေးအစီအစဉ်တွေအပြင်သိပ္ပံနဲ့ဤပညာအမျိုးသမီးခန္ဓာဘလော့ဂါတွေပြောသမျှမြန်မာရေးသုံးသပ်ချက်မနက်ခင်းအင်္ဂလိပ်သင်ခန်းစာတိုက်ရိုက်လေ့လံဆွေးနွေးခန်းစတဲ့သတင်းပတ်စင်ခန္ဓာတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA Internet စာမျက်နှာ burmese.voanews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်။အခုကိုရန်နိုင်စီစဉ်တင်ဆက်ပေးနေတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုလည်းနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2020တိုကျိုအိုလံပစ်အားကစားပြိုင်ပွဲအတွက်အားကစားကွင်းတကြီးကိုတနင်္ဂနွေနေ့ကဖွင့်လှစ်လိုက်ပါပြီလေဗူးနီးပြယာဂင်ကလော့ပ်ဟာလေဗူးအသင်းနဲ့စာချုပ်တန်းထပ်တိုးလိုက်ပါတယ်နိုင်ငံကအားကစားပြိုင်ပွဲတွေကနေ၄နှစ်ပိတ်ခံလိုက်ရတာနဲ့ပတ်သက်ပြီးတော့အယူခံဝင်မယ်ဆိုပြီးတော့ရုရှားကပြောလိုက်ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာဗန်နိုင်ငံမှာ၈နှစ်ကျင်းပမဲ့2020တိုကျိုအိုလံပစ်အားကစားပြိုင်ပွဲအတွက်အားကစားခွင့်ကြီးကိုဖွင့်လှစ်လိုက်ပါပြီ။ဂျပန်နိုင်ငံရဲ့အမျိုးသားအားကစားခွင့်တကြီးကိုဒီဇင်ဘာ15ရက်နေ့တနင်္ဂနွေနေ့ကဖွင့်လှစ်ခဲ့တာပါ။အစပိုင်းမှာနောက်လေးကြံကြာမှုတွေရှိခဲ့ပေမဲ့အချိန်မီဖွင့်နိုင်ခဲ့တဲ့ပုံမှာဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကချီးကျူးလိုက်ပါတယ
်။2020年東京オリンピック
ဒီမျိုးသားအားကစားကွင်းကြီးက2020တိုကျိုအိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်ရဲ့အမှတ်တင်ဂီတဖြစ်လာမှာပါ။ဒီအားကစားကွင်းကြီးတည်ဆောက်နေတော့မှဒီဇိုင်းပုံစံပြောင်းခဲ့တာကြောင့်အခက်အခဲတွေရှိမယ်လို့ယူဆပါတယ်။ဒါကဂျပန်နိုင်ငံသားတွေအားလုံးရဲ့ကြိုးစားအထောက်အမှုနဲ့ပါဝင်မှုကြောင့်ဖြစ်လာတဲ့အတွက်ကျွန်တော်တို့အောင်ပွဲခံနိုင်ပါပြီ
။ပရိသတ်6800ဆန်းတဲ့တိုကျိုအိုလံပစ်အားကစားကွင်းကြီးရဲ့ကုန်ကျစရိတ်ကတော့ American Dollar 1.44 billion ဖြစ်ပါတယ်။တိုကျိုအိုလံပစ်ပြိုင်ပွဲဖွင့်ပွဲကိုဒီကွင်းကြီးမှာဇူလိုင်24ရက်နေ့မှာကျင်းပမှာပါ။ဒါပြင်ပြေးခုံပြည့်တဲ့ဘောလုံးပွဲတွေကိုကျင်းပသွားမှာဖြစ်တယ်လို့ပိတ်ပွဲအခမ်းအနားကိုလည်းဒီမှာပဲကျင်းပသွားမှာဖြစ်တယ်လို့ပြောပါရခင်ဗျာ။ဒီချိန်ထဲမှာပဲ2020တိုကျိုမတန်ဆွမ်းအိုလံပစ်ပြိုင်ပွဲရဲ့မာရသွန်ပွဲတွေကိုတိုကျိုမြို့မှာပဲကျင်းပသွားဖို့ဆုံးဖြတ်လိုက်ပါတယ်။ရာသီဥတုပူလာကြောင့်အိုလံပစ်မာရသွန်ပြိုင်ပွဲအပါအဝင်ပြိုင်ပွဲတချို့ကိုတိုကျိုမြို့ထက်ပိုအေးတဲ့မြောက်ပိုင်းကဆပ်ပိုရိုဘက်မှာကျင်းပဖို့ဆုံးဖြတ်ထားတာပါ။ဒါပေမဲ့မတန်းနေရတော့မတန်ဆွမ်းအိုလံပစ်ကျင်းပမဲ့စက်တင်ဘာ6ရက်နေ့မှာတိတ်ပြီးတော့ပူရောမှာမဟုတ်တာရဲ့အားကစားသမားတွေရဲ့ဆန္ဒအရမတန်ဆွမ်းအိုလံပစ်မာရသွန်ပြိုင်ပွဲကိုတိုကျိုမှာပဲကျင်းပသွားမယ်လို့နိုင်ငံတကာမတန်ဆွမ်းအိုလံပစ်အဖွဲ့ဥက္ကဋ္ဌအန်ဒရူးပါဆန်ကလည်းပြောလိုက်ပါတယ
် I am pleased to confirm that the marathon events at the Tokyo 2020 Paralympics
2020တိုကျိုမတန်ဆွမ်းအိုလံပစ်မာရသွန်ပြိုင်ပွဲကိုတိုကျိုမြို့မှာပဲကျင်းပသွားမယ်ဆိုတာကိုကျွန်တော်အနေနဲ့ဝမ်းသာစွာပဲအသိပေးပါရစေဒီပြိုင်ပွဲကိုစက်တင်ဘာ6ရက်နေ့မှာကျင်းပမှာဖြစ်ပြီးစု5စုချိန်မြှင့်သွားမှာဖြစ်ပါတယ
်။တိုကျိုအိုလံပစ်ပြိုင်ပွဲကတော့ဩဂတ်လ9ရက်နေ့မှာပြီးမှာဖြစ်ပြီးတော့မတန်ဆန်းအိုလံပစ်ကိုဩဂတ်25ရက်နေ့မှာစတင်မှာပါ။မတန်ဆန်းအိုလံပစ်ပြိုင်ပွဲကိုကြည့်ဖို့လက်မှတ်လိုချင်တဲ့သူဟာ 3.1 တန်းရှိပြီဖြစ်တာရောက်မတန်ဆန်းအိုလံပစ်ပြိုင်ပွဲမှာပြိုင်ပွဲမစခင်ကတည်းကလက်မှတ်အကုန်လုံးရောင်းချနိုင်တဲ့ပထမဆုံးပြိုင်ပွဲဖြစ်တဲ့စံချိန်တင်သွားဖို့ရှိတယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ။ရုရှားနိုင်ငံကတော့သူတို့ကိုနိုင်ငံတကာအားကစားပြိုင်ပွဲကနေ၄နှစ်ပိတ်လိုက်တာကိုအယူခံဝင်မယ်ဆိုပြီးတော့ပြောလိုက်ပါတယ်။ရုရှားနိုင်ငံကိုတားမြစ်ဆေးသုံးဆွဲမှုနဲ့ကမ္ဘာတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီ Water ကနိုင်ငံတကာအားကစားပြိုင်ပွဲတွေကနေ၄နှစ်ပိတ်လိုက်တာပါ။ဒါကြောင့်ရုရှားအနေနဲ့လာမယ့်2020တိုကျိုအိုလံပစ်ပြိုင်ပွဲပါဝင်ကမ္ဘာဖလားနဲ့နိုင်ငံတကာအားကစားပြိုင်ပွဲတွေကိုပါဝင်ခွင့်ရမှာမဟုတ်ဘဲပိတ်ခံလိုက်ရတာပါ။ရုရှားအားကစားသမားတွေရဲ့စီးစစ်ထားတဲ့တိုက်ခွဲခံစီမတ်တန်းတွေကိုရုရှားအားကစားအာဏာပိုင်တွေဘက်ကလိန်လေဖော်ပြတာစီမတ်တန်းတွေဖျောက်ဖျက်တာတွေကြောင့်ဝါဒါကအရေးယူခဲ့တာဖြစ်ပြီးတော့ဒါကိုအယူခံဝင်မယ်လို့ရုရှားအားကစားဝန်ကြီးပါဗယ်ကော်လော့ကော့ကပြောပါတယ
်။ Те замечания, те вопросы, которые были, наши эксперты давали вполне убедительные объяснения. К сожалению, они не были.
သူတို့မေးထားတာတွေကိုကျွန်တော်တို့ဘက်ကကြွမ်းကျင်သူတွေကလက်တွေ့ကြကြဖြေခဲ့ပါတယ်။ဒါပေမဲ့စိတ်မကောင်းစရာကတော့သူတို့ကနားမထောင်ခဲ့ဘူး။ရုရှားရဲ့တားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီကတော့အယူခံဝင်သွားမှာဖြစ်ပြီးဆုံးဖြတ်ချက်တစ်ခုလုံးဒါမှမဟုတ်တချို့ဆုံးဖြတ်ချက်တွေကိုအယူခံမှာပ
ါ။ဒါပြင်အမေရိကန်ပါဝင်တခြားနိုင်ငံတွေမှာလည်းအလားတူပြဿနာတွေရှိနေတယ်ဆိုပြီးတော့လည်းသူကပြောပါတယ်။ရုရှားနိုင်ငံကိုအခုလိုလင်းနေပိတ်တာကနိုင်ငံရေးရလောက်တာဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ပြောပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံရဲ့တားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီအကြီးအကဲ Travis Tiger ကတော့ရုရှားကိုချမှတ်တဲ့ပြစ်ဒဏ်ဟာလုံလောက်မှုမရှိဘူးဆိုပြီးတုံ့ပြန်လိုက်ပါတယ်ခင်ဗျာ ဘောလုံးသတင်းတွေမှာတော့ဥရောပ Champions League ဒုတိယဆင်ရှုံးထွက်ပွဲစဉ်တွေကိုမဲခွဲလိုက်ပါပြီအသင်းကြီးတချို့ထိတ်တိုက်တွေးကြမှာဖြစ်လို့ပွဲကြီးပွဲကောင်းတွေလည်းကြည့်ရတော့မှာပါReal Madrid နဲ့ Manchester City, Dortmund နဲ့ PSG, Chelsea နဲ့ Bayern Munich, Liverpool နဲ့ Atletico Madrid, Barcelona နဲ့ Napoli, Juventus နဲ့ Lyon, ဒ Tottenham နဲ့ Leipzig, Valencia နဲ့ Atlanta အသင်းတို့ထွေးကြမှာဖြစ်ပါတယ်။ဒုတိယဆင့်ရှုံးထွက်ပထမကြော်ပွဲတွေကို February 18, 19, 25, 26တွေမှာကစားကြမှာဖြစ်ပြီးတော့ဒုတိယကြော်ကိုတော့ March 10ရက်, 17ရက်, 18ရက်, 18ရက်တွေမှာကစားကြမှာပါ။ Final ကိုတော့ May 30ရက်နေ့ကြာရင်တူရကီနိုင်ငံ Istanbul မြို့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။ယာဂင်ကလော့ကတော့လီဗာပူးအသင်းနဲ့စာချုပ်တတန်းထပ်တိုးဖို့သဘောတူလိုက်ပါပြီ။လီဗာပူးကယာဂင်ကလော့ကိုနောက်ထပ်၄နှစ်ခွဲစာချုပ်ထပ်ချုပ်ဖို့သဘောတူလိုက်တာကြောင့်သူ့အနေနဲ့လီဗာပူးမှာ2024အထိရှိသွားမှာဖြစ်ပါတယ်
။ No yeah the club was asking for a while already.
စာချုပ်တတန်းတိုးဖို့အသင်းကလည်းအချိန်တော်ကြာကလေးကပြောနေတာပါ။အခုချိန်မှာစာချုပ်တတန်းတိုးတာကဒိဗယ်ရှိရလို့ထင်ပါတယ်ဘောလုံးမှာတော့နောက်ထပ်၄နှစ်ခွဲတက်တန်းတိုးလိုက်တာကတသက်လုံးချုပ်လိုက်သလားတောင်ထင်ရပါတယ်ဘာလို့လဲဆိုတော့အဲ့ဒီစာချုပ်ပြည့်သွားတဲ့အခါမှာ၉နှစ်ဖြစ်သွားမှာပါကျွန်တော်တို့လည်းအသင်းတသင်းမှာဒါကအကြဆုံးဖြစ်ပါလိမ့်မယ်စာချုပ်ကိစ္စကိုထပ်ပြီးမပြောချင်တော့တာကြောင့်လဲအခုလိုတက်တန်းတိုးလိုက်တာပ
ါကလော့တက်လည်းအခုလိုစာချုပ်တက်တန်းထပ်တိုးလိုက်တဲ့အတွက်သူ့အနေနဲ့နှီးပြဖြစ်တဲ့လီဗာပူးအသင်းမှာ၉နှစ်ကြာသွားမှာဖြစ်ပြီးတော့ဒါဟာသူ့အတွက်လည်းအသင်းတသင်းမှာအချိန်အကြာဆုံးနှီးပြလုပ်တာဖြစ်ပါတယ်ဒီတစ်ပတ်ပရီးမီးယားလိဂ်ပွဲစဉ်တွေမှာတော့လီဗာပူးကဝတ်ဖို့ကိုတဂိုးဂိုးမရှိစပါးကဝုလ်ဖ်ကိုနဂိုးတဂိုးမန်စီးတီးကအာဆနယ်ကို3ဂိုးဂိုးမရှိနဲ့နိုင်ပြီးမန်ယူကအက်ဗာတန်နဲ့တဂိုးစီတီးလက်စတာနဲ့နော်ရစ်တို့လည်းတဂိုးစီတီးကြပြီးတော့ချဲလ်ဆီကဘုံမောက်ကိုတဂိုးဂိုးမရှိနဲ့ရှုံးသွားပါတယ်ဒီတစ်ပတ်ပွဲတွေမတိုင်ခင်မှာတရုတ်နိုင်ငံကဝီဂါမွတ်စလင်တွေအပေါ်မှာဆက်ဆံနေတာနဲ့ပတ်သက်ပြီးတော့အာဆနယ်ခွင်းလယ်လူအိုဇိုးကပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့အတွက်ဒီဘက်မန်စီးတီးနဲ့အာဆနယ်တို့ရဲ့ပရီးမီးယားလိဂ်ပွဲစဉ်ကို CCTV ရုပ်သံအစီအစဉ်တွေကနေတရုတ်နိုင်ငံကဖဲထုတ်လိုက်ပါတယ်။ဂျာမနီလက်ရွေးစင်ဟောင်းအိုဇိုဟာတူရကီနွယ်ပွားမွတ်စလင်တဦးလည်းဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကတော့အိုဇိုဟာတည်အမားတွေပေါ်မှာအခြေခံပြီးပြောနေတာလို့တုံ့ပြန်ခဲ့တယ်လို့တရုတ်ဘောလုံးဖွဲ့ချုပ်ကလည်းအိုဇိုရဲ့ပြောကြားချက်ဟာလက်ခံနိုင်စရာမရှိဘူးဆိုပြီးတော့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့အိုဇိုပါတဲ့အာဆနယ်ပွဲတွေကိုဘလောက်ထိမပြဘဲနေမလဲဆိုတာကတော့စိတ်ဝင်စားစရာဖြစ်တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
ကိုရနိုင်စီစီတက်ဆက်ပေးနေတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါရှင်။ကျွန်မတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ကြရတဲ့ဆိုရင် VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနံပါတ် 1-239-382-9554 ကိုဖြစ်စေ Fax နံပါတ် 1-239-382-9552 ကိုဖြစ်စေလည်းဆက်သွယ်နိုင်ပါတယ်ရှင်။မနေ့ဖန်ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32-40-48ဒုတိယနိုင်ဝက်မှာလိုက်လမီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။အခုဗုဒ္ဓဦးနဲ့ညထိတ်တဲရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲရေးဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာဒီနေ့မဲခွဲတည်ပြမယ်လို့မျှော်လင့်ရပါတယ်။တရားစွဲဖို့မဲခွဲတည်ပြလိုက်မယ်ဆိုရင်တော့အမေရိကန်သမ္မတမှာသမ္မတထရန့်ဟာတရားစွဲခံရတဲ့တတိယမြောက်သမ္မတဖြစ်လာမှာပါ။ရှင်းနေ2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာယူကရိန်းနိုင်ငံပါဝင်ပတ်သက်လာအောင်အာဏာလွှဲသုံးစားလုပ်မှုလွတ်တော်ရေးစုံစမ်းစစ်ဆေးမှုတွေအတွင်းတတိထွက်ဆိုဖို့စင်ခေါ်တာတွေအထောက်ထားတောင်းခံတာတွေကိုညှင်းဆန်တဲ့အတွက်လွတ်တော်ရေးတရားရေးလုပ်ငန်းတွေကိုနှောက်ယှက်မှုတွေနဲ့သမ္မတဘော်တရားစွဲဖို့ဆွဲချက်တင်ထားတာဖြစ်ပါတယ်။သမ္မတဘော်ဆွဲချက်တွေကိုတော့မနေ့တုန်းကပဲချမှတ်လိုက်တဲ့စည်းမျဉ်းတွေအရအောက်လွှတ်တော်မှာဒီကနေ့6နာရီလောက်ကြာဆွေးနွေးသွားကြမှာပါ။တောင်ကိုရီးယားနိုင်ငံမှာခြေစိုက်ထားတဲ့အမေရိကန်တပ်ဖွဲ့ဝင် 28,500 အထွဋ်တောင်ကိုရီးယားနိုင်ငံကပုံမှန်ကုန်ကြခံသုံးဆွဲသွားပြီးနိုင်ငံတာဝန်ရှိသူတွေကြားဆွေးနွေးမှုတွေမှာသဘောတူညီချက်မရဘဲဒီကနေ့ပဲအဆုံးသတ်သွားပါတယ်။လက်ရှိသဘောတူညီချက်ဒီဇင်ဘာလ31ရက်နေ့မှာတက်တမ်းမကုန်ဆုံးခင်နိုင်ငံတာဝန်ရှိသူတွေနောက်ဆုံးအချိန်ဖြစ်ဆိုးမြို့တော်မှာနှစ်ရက်ကြာဆွေးနွေးခဲ့တာဖြစ်ပေမဲ့အောင်မြင်မှုမရဘဲအဆုံးသတ်ခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံကမတည်ငြိမ်ဖြစ်နေတဲ့အနောက်မြောက်ဘက်ဒေသမှာပိုလီယိုအကျော်စီရောဂါတိုက်ဖျက်ရေးစီစဉ်အတွက်လွန်ကျော်လိုက်ပါသွားတဲ့ရဲတပ်ဖွဲ့ဝင်တွေကတနင်္သမားတွေလက်ချက်နဲ့ဒီကနေ့ပဲတည်ဆုံသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ခိုင်ဘာပက်ရှတွန်ကွာဒေသကအောက်ပိုင်းဒီယာမြို့ကိုရှင်းလင်းသွားနေတဲ့ရဲတပ်ဖွဲ့ဝင်တွေကိုတနင်္သမားတွေကပြစ်ခတ်ခဲ့တယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုထားကြပါတယ်။
ဗုဒ္ဓဟူးနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်။အခုညစီစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဒက်စတာဝန်ဒရက်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေတိုင်းနားဆင်နိုင်ကြပါတယ်။ဝေဝေသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.